Welcome to the Voice of America in Burmese.
လာကြကြမှာညအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VU American တန်ကနေအောက်တိုဘာ15ရက်ကြာသောလေးနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိအိုင်ဒိုမီတာ31 32 51နဲ့လိုင်းလမီတာ190လို့ပြင် VU ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ။အမေရိကန်တက်လွတ်တော်တရားရေးကော်မတီဖွဲ့ဝင်တွေဟာဒီနေ့မှာတော့အမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်တဲ့ဆိုတင်သွင်းခံရတဲ့တရားသူကြီးအေမီကိုနီဘက်ရက်ကိုထောက်ခံတဲ့သူတွေကိုရောကန့်ကွက်တဲ့သူတွေကိုပါသက်သေဖြစ်နေကြားနာတော်မှာဖြစ်ပါတယ်။တရားသူကြီးဘက်ရက်ကိုတပြုခံထားရေးနောက်ဆုံးအဆင့်မဲခွဲဆုံးဖြတ်ဖို့ကိုအော်တိုဘာ22ရက်နေ့သတင်းပတ်မှာလှုပ်ဖို့အတွက်ဒီမိုကရက်တွေကအထက်လွတ်တော်တရားရေးကော်မတီရဲ့စည်းကမ်းသတ်မှတ်ချက်တွေကိုတုံးပြီးတော့တွန်းအားပေးမယ်လို့ခန့်မှန်းထားပါတယ်။ထက်လွတ်တော်တခုလုံးမဲခွဲဖို့ကိစ္စကတော့အခုလအကုန်လုံးမှာဖြစ်လာနိုင်ပါတယ်။ဘော်ဒူနေကတော့တတိယမြောက်နေ့အဖြစ်နဲ့ကြားနာခဲ့တာမှာဒီမိုကရက်တွေကလာမယ့်အရေးကြီးတဲ့အမှုကိစ္စနဲ့ပတ်သက်ပြီးအဓိကမေးခွန်းထုတ်ခဲ့ကြတာပါတကယ်လို့ဒီမှုမှာတရားရုံးချုပ်ကအမိန့်ကိုပြောင်းလဲပြီးတော့ဆုံးဖြတ်လိုက်လို့အမေရိကန်ပြည်သူတန်းပေါင်းများစွာအတွက်ဂျမားရေးဆောင်ရှောက်မှုအာမခံနဲ့ပတ်သက်ပြီးတော့ထိခိုက်မှုရှိလာနိုင်မလားဆိုပြီးတော့အဓိကမေးခဲ့ကြတာဖြစ်ပါတယ်တရားသူကြီးဘက်ကတော့သူ့အနေနဲ့အိုဘားမားဆိုရလက်ထက်ကအတည်ပြုခဲ့တဲ့ Affordable Care Act လို့ခေါ်တဲ့ဂျမားရေးဆောင်ရှောက်မှုဥပဒေကိုအပြင်းထန်ဆန့်ကျင်သူမဟုတ်ကြောင်းထပ်လောင်းပြောကြားခဲ့ပါတယ်။ဒီကြားနာမှုအတွင်းမှာတရားသူကြီးဘက်ရက်ဟာမေကွန်နဲ့ဒေါ်မင်းမြောက်ကိုလည်းဖြေဆူသွားခဲ့ခြင်းတော့မရှိခဲ့ပါဘူးခင်ဗျာ။ထိုင်းနိုင်ငံမှာအစိုးရနှုတ်ထွက်ပေးဖို့စီမင်းခံဘရင်စနစ်ကိုပြုပြင်ပြောင်းလဲမှုတွေလုပ်ဖို့ဆန္ဒပြတောင်းဆိုရာတွေအကြီးအကျယ်ဖြစ်ခဲ့ပြီးတဲ့နောက်ထိုင်းဝန်ကြီးချုပ်ကနိုင်ငံတော်အရေးပေါ်အခြေအနေတရက်ကိုကြီးညာလိုက်ပါတယ်။ဆန္ဒပြတဲ့သူတွေတောင်းနဲ့ချီပြီးဘန်ကောက်မြို့ကအစိုးရရုံးရှိမှာဗိုလ်ထုံးတွေကဆန္ဒပြခဲ့ကြပြီးတဲ့နောက်ဝန်ကြီးချုပ်ပရယုတ်ချန်အိုချာကလက်မှတ်ထိုးပြီးရေးပေါ်အခြေအနေကြီးညာတဲ့အမိန့်ကိုမင်းညာနောက်ပိုင်းမှာကြီးညာလိုက်တာပါဝန်ကြီးချုပ်ပရယုတ်ကတော့သူ့ဘက်ကသဘောမတူမချင်းယာရုကနေနှုတ်ထွက်သွားမှာမဟုတ်ဘူးလို့ပြောလိုက်ပါတယ်နိုင်ငံတော်ရေးပေါ်အခြေအနေကြီးညာပြီးတိတ်မကြခင်မှာပဲရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုဒုစုခွဲခဲ့ပြီးတော့ဆန္ဒပြခေါင်းဆောင်အနိုနမ်ဖာနဲ့ပရစ်ပန်ကွင်းချီဝရက်တို့အပါအဝင်လူစုခွဲဖို့ညှဉ်းဆန်းခဲ့တဲ့သူ20ကျော်ကိုဖမ်းဆီးလိုက်ပါတယ်ဒါပြင်ဘန်ကောက်မြို့မှာဒီနေ့ဆန္ဒပြဖို့စီစဉ်ထားတာကိုလည်းမလုပ်ဖို့အာဏာပိုင်တွေဘက်ကသတိပေးလိုက်ပါတယ်။ဆန္ဒပြတဲ့သူတွေကစစ်တပ်ကရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဖို့အပြင်ထိုင်းဘီယင်စနစ်ရဲ့ဩဇာလွှမ်းမိုးမှုတွေကိုပါရှော့ချဖို့တောင်းဆိုခဲ့ကြပြီးတော့ထိုင်းဘီယင်မဟာဝဇီရလောင်ခေါင်းနဲ့မိဖုရားသုတိတာတို့ကားနဲ့ဖြတ်သွားစင်မှာလဲကျွေးကြော်တန်တွေအော်ဟစ်ပြီးတော့ဆန့်ကျင်ကြောင်းဆန္ဒပြခဲ့ကြပါတယ်။အမေရိကန်ရေးရသင်္ဘောတစ်စင်းဟာထိုင်ဝမ်နဲ့တရုတ်နိုင်ငံကြားမှာရှိတဲ့ထိုင်ဝမ်ရေးလက်ကြားကိုမနေ့ကခုံပေါင်းခဲ့ပြီးဒါဟာပုံမှန်အတိုင်းဖြစ်သွန်းသွားလာတာဖြစ်တယ်လို့အမေရိကန်စစ်တပ်ကပြောလိုက်ပါတယ်။ဒါပေမဲ့တရုတ်နိုင်ငံကတော့ဒီပေါ်မှာအမျက်ဒေါသထွက်ခဲ့ပါတယ်။ကုန်စည်ရေးဟောင်ကောင်နဲ့ထိုင်ဝမ်ရေးကိစ္စတွေအပါအဝင်ကိစ္စရပ်တွေအတော်များများနဲ့ပတ်သက်ပြီးတော့အမေရိကန်နဲ့တရုတ်နိုင်ငံကြားဆက်ဆံရေးဟာပြီးခဲ့တဲ့လပိုင်းတွေအတွင်းမှာထိခိုက်ကြဆင်းခဲ့တာဖြစ်ပါတယ်။ပယ်ထိန်ထုံးပြစ်နိုင်တဲ့အမေရိကန်ဖြတ်သင်းပေါ် USS Barry ဟာထိုင်ဝမ်ရေးလက်ကြားကမနေ့အောက်တိုဘာ14ရက်နေ့မှာဖြတ်သန်းခုံပေါင်းခဲ့တယ်လို့ American Pacific ရေးတဲ့အုပ်စုရဲ့ကြေညာချက်မှာပြောထားပါတယ်။အမေရိကန်ကအခုလိုထိုင်ဝမ်ရေလက်ကြားမှာခုံပေါင်းခဲ့တဲ့အပေါ်မှာတရုတ်နိုင်ငံဘက်ကပြင်းပြင်းထန်ထန်တုံ့ပြန်ခဲ့ပြီးတော့ USS Barry ထိုင်ဝမ်ရေလက်ကြားကခုံပေါင်းစဉ်တစ်လျှောက်လုံးတရုတ်စစ်တပ်ဘက်ကရေကြောင်းကရောလေကြောင်းကပါနောက်ကနေလိုက်ခဲ့ပါတယ်။အမေရိကန်အနေနဲ့အခုလိုပြောနေတာတွေနဲ့ထိုင်ဝမ်ရေလက်ကြားမှာအနောက်ရှက်ပြီးပြဿနာဖြစ်အောင်လုပ်နေတာတွေကိုရပ်တန့်ဖို့သတိပေးတယ်လို့တရုတ်ရှိပိုင်းစစ်ဌာနချုပ်ပြောခွင့်ရကပြောလိုက်ပါတယ်ခင်ဗျာ။လူငယ်တွေနဲ့ကျန်းမာရေးကောင်းတဲ့သူတွေအနေနဲ့ COVID-19 ကာကွယ်ဆေးကိုထိုးဖို့2022ခုနှစ်ထိဆောင်ရနိုင်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကပြောလိုက်ပါတယ်။ကျန်းမာရေးအာဏာပိုင်တွေအနေနဲ့ကျန်းမာရေးဝန်ထမ်းတွေတရားဥပဒေစိုးမိုးရေးနဲ့ရေးပေါ်ဝန်ထမ်းတွေအပါအဝင်ရှေ့တန်းကဆောင်ရွက်နေသူတွေအဲ့နောက်တကြီးပိုင်းတွေကိုဦးစားပေးသွားနိုင်မှာရှိတယ်လို့ WHO ရဲ့ဥဆောင်သိပ္ပံပညာရှင်ဆိုမီယာဆော်မီနီတန်ကဒီနေ့ပြောပါတယ်။ဘေးအန္တရာယ်ကင်းပြီးထိရောက်တဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးအနည်းဆုံးတစ်မျိုးတော့လာမယ့်2022ခုနှစ်မှာထွက်ရှိဖို့မျှော်လင့်ကြောင်းဒါပေမဲ့အဲ့ထွက်ရှိလာမဲ့ကာကွယ်ဆေးဟာအကန့်အသတ်နဲ့သာဖြစ်နိုင်မယ်လို့ဆော်မီနေတန်ကပြောပါတယ်။ကမ္ဘာတော်မှာ COVID-19 ရောဂါကာကွယ်ဆေးအဖြစ်စမ်းသပ်ထုတ်လုပ်နေတဲ့ဆေးမျိုးပေါင်း150ကျော်ရှိပါတယ်။ဒီထဲမှာ10ခုကလူရင်းနဲ့စမ်းသပ်တဲ့နောက်ပိုင်းအဆင့်ကိုရောက်ရှိနေပြီးကျန်တာတွေကတော့တခြားအဆင့်တွေမှာပဲရှိနေပါသေးတယ်။အမေရိကန်က Johnson & Johnson နဲ့ AstraZeneca ကုမ္ပဏီကတော့နောက်ဆုံးဆင့်စမ်းသပ်မှုကိုမကြသေးခင်ကခေတ္တရပ်ဆိုင်ထားပါတယ်။ဒီကာကွယ်ဆေးစမ်းသပ်တဲ့နေရာမှာစေနာဝန်ထမ်းဖြစ်လူကိုယ်တိုင်စမ်းသပ်ခံခဲ့တဲ့သူတယောက်ဖြားနာခဲ့တာကြောင့်အဲ့လိုခေတ္တရပ်ဆိုင်ထားတာပါအခုလိုကာကွယ်ဆေးတွေထုတ်နိုင်ဖို့ကြိုးစားနေချိန်မှာပဲဥရောပမှာလည်းကူးစက်မှုတွေပြန်မြင့်တက်လာနေတာကြောင့်ကန့်သတ်မှုအသစ်တွေကိုချမှတ်လာနေပါတယ် ကွာဒိုမာကူဆိုရင်ယောဂကူးဆက်သူစုစုပေါင်း38တန်းကျော်သွားပြီဖြစ်ပြီးတော့တည်ဆုံးသူလည်း1တန်းကျော်သွားခဲ့ပြီဖြစ်ပါတယ်ခင်ဗျာ
VOA American တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51kilohertz 9885တို့ဖြင့်စနေတနင်္ဂနွေမှာ highlight meter 190 kilohertz 1905တို့ကနေထုတ်လွှင့်တင်နေပါရဲ့ရှင
်မင်္ဂလာပါရှင်ကျွန်မများသစဉ်အောင်ပါသတင်းတွေကိုဆက်လက်ကြီးညာဖေးသွားပါမယ်ရှင်American ပြည်ထောင်စု UK ဥရောပသမဂ္ဂ EU နဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီး UNHCR တို့ပူးပေါင်းပြီးရိုဟင်ဂျာအကြမ်းတဲဖြေရှင်ရေးအလှရှင်များဆိုင်ရာညီလာခံကိုရှေ့ပတ်ထဲမှာကျင်းပမှာဖြစ်ပါတယ်အဲ့ဒီညီလာခံကိုဗီဒီယိုကတစင်အောက်တိုဘာလ22ရက်နေ့မှာပြုလုပ်သွားမှာဖြစ်ပြီးရိုဟင်ဂျာတွေနဲ့အတူရိုဟင်ဂျာဒုက္ခသည်တွေကိုလက်ခံထားတဲ့လူမှုအသိုင်းအဝိုင်းတွေနဲ့မြန်မာနိုင်ငံအတွင်းအုပ်ရင်ဆွန့်ခွာပြောင်းရွှေ့နေထိုင်နေရသူတွေကိုအကူအညီတိုးမြှင့်ပေးဖို့ကမ္ဘာနိုင်ငံတွေကိုတိုက်တွန်းသွားမှာဖြစ်ပါတယ်။2019ခုနှစ်ဩဂုတ်လကတည်းကဖြစ်ပွားခဲ့တဲ့အကျအတဲကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုအကူအညီပေးနိုင်မှုအရေး American Dollar 1 Billion ကျော်ကိုကုလသမဂ္ဂကအကူအညီတောင်းခံထားပေမဲ့အဲ့ဒီပမာဏရဲ့တဝက်အောက်သာလက်ခံရရှိသေးတာပါ။ COVID-19 ကာယရောဂါကြောင့်လည်းရှိရင်းဆွဲအလူငွေပမာဏလျော့နေနေတဲ့ပြဿနာကပိုပြီးတော့ဆိုးလာတာပါ။ရိုဟင်ဂျာအကျတဲ့ကိုဖြည့်ရှင်ရမှာဒုက္ခသည်တွေမိမိဆန္ဒအလျောက်ဘေးရန်ကင်းကင်းနဲ့ဂုဏ်သိက္ခာရှိရှိနေရပြန်နိုင်ရမယ်ဆိုတဲ့အချက်ကိုဒီညီလာခံမှာထပ်ပြီးတော့ပြောဆိုခွင့်ရရှိမှာဖြစ်တယ်လို့တကဘာလုံးကလက်နက်ကင်တက်တွေအပြည့်ခက်ရက်စဲရေးကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြစ်တာရက်ခံချက်ကိုလည်းထပ်မံဖော်ထုတ်တောင်းဆိုသွားမှာဖြစ်တယ်လို့ဗြိတိန်အစိုးရရဲ့ရိုဟင်ဂျာညီလာခံဆိုင်ရာသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်မြန်မာအစိုးရကရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံမိမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတဲ့ဒုက္ခသည်တွေကိုပြန်ပြီးတော့စီစစ်လက်ခံသွားမယ်လို့ပြောဆိုထားပါတယ်ရှင်COVID-19 ရောဂါရှိမရှိ9မိနစ်အတွင်းစစ်ဆေးပေးနိုင်တဲ့ကိရိယာကိုဗြိတိန်နိုင်ငံ Oxford တက္ကသိုလ်ကသိပ္ပံပညာရှင်တွေတီထွင်လိုက်ပါတယ်။ဒီကိရိယာကိုလူများပြားကိုစစ်ဆေးဖို့လိုအပ်တဲ့လေရင်ခွင်းလိုနေရာမျိုးနဲ့တခြားစီးပွားရေးလုပ်ငန်းတွေအတွက်အသုံးပြုနိုင်မယ်လို့သုတေသနပညာရှင်တွေကပြောပါတယ်။ဒီ COVID-19 အမြန်ဆန်းသက်ကိရိယာတွေကို2021ခုနှစ်အစောပိုင်းလောက်မှစပြီးတော့ထုတ်လုပ်ဖို့ပြင်ဆင်မှာဖြစ်ပြီးနောက်6လလောက်မှဒီကိရိယာတွေကိုအသုံးပြုခွင့်ရနိုင်မယ်လို့မျှော်မှန်းထားပါတယ်။ဗုဒ္ဓဟူးနေ့အထိစီးရင်တွင်အရာတစ်ကမ္ဘာလုံးရောဂါကူးစက်သူ38တန်းရှိပြီးသေဆုံးသူက1တန်းကျော်ရှိပါတယ်။ American ပြည်ထောင်စုဟာကမ္ဘာမှာကူးစက်မှုအများဆုံးဖြစ်ပြီးအိန္ဒိယနဲ့ဘရာဇီးကဒုတိယနဲ့တတိယနေရာတွေမှာရှိပါတယ်။တစ်ချိန်တည်းမှာပဲနိုင်ငံတွေကြားကူးစက်ရောဂါကိုဘယ်လိုတုံ့ပြန်တယ်လဲ၊ဘယ်လိုရိုက်ခတ်မှုတွေရှိတယ်လဲဆိုတာတွေမှာတစ်ဖက်ဆောင်းနေမညီမမျှဖြစ်နေတဲ့အကြောင်း WHO အကြီးအကဲကပြောပါတယ
် Almost 70% of all cases reported globally last week were
ဒီကနေ့ပတ်ကကမ္ဘာတဝန်းကူးစက်မှုတွေရဲ့80ရာခိုင်နှုန်းဟာနိုင်ငံ10နိုင်ငံကဖြစ်ပါတယ်အဲဒီထဲကမှကူးစက်မှုတဝက်လောက်ဟာ3နိုင်ငံမှာပဲဖြစ်နေတာပါလို့ WHO ညွှန်ကြားရေးမှူးချုပ် Tedros Adhanom Ghebreyesus ကပြောပါတယ်ဒီသတင်းပတ်ထဲမှာပဲ Johnson & Johnson ဆေးကုမ္ပဏီက COVID-19 ကာကွယ်ဆေးသုတေသနလုပ်စမ်းသပ်တဲ့လူနာတွေထဲအကြောင်းရင်းမဖော်ပြနိုင်တဲ့ဖြားနာတာတွေကြုံရတာကြောင့်ကာကွယ်ဆေးစမ်းသပ်မှုတွေရပ်ဆိုင်ထားတယ်လို့ကြေညာပါတယ်အလီလီလီဆေးကုမ္ပဏီကလည်း COVID-19 ကူးသားဆေးစမ်းသပ်မှုတွေကိုလုံခြုံဘေးကင်းမှုအပိုင်းမှာစိုးရိမ်ရတာကြောင့်ယာယီရပ်ဆိုင်ထားတယ်လို့မနေတုံးကကြေညာထားပါတယ်ရှင်အာရှတလွားကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ပြီးတော့ဖြစ်နေတာမှာဒီကနေ့တရုတ်နိုင်ငံမှာကူးစက်သူလူနာအသက်17ယောက်ရှိပါတယ်အဲ့ဒီထဲမှာချင်းတောင်မြို့ကပြည်ရင်းကူးစက်သူတယောက်နဲ့ကျန်10ယောက်ကတော့ပြပကပြန်လာသူတွေဖြစ်တယ်လို့အမျိုးသားကျန်းမာရေးကော်မရှင်ကပြောပါတယ်တရုတ်နိုင်ငံတွင်အခုထိ COVID-19 ကူးစက်သူ 15,000 ကျော်နဲ့သေဆုံးသူက 4,600 ကျော်ရှိပါတယ်အိန္ဒိယမှာတော့ဒီကနေ့ COVID-19 ကြောင့်သေဆုံးသူ680ရှိပြီးဒါဟာ3လနီးပါးအတွင်းတရက်တာသေဆုံးမှုနှုန်းအနည်းဆုံးဖြစ်ပါတယ်စုစုပေါင်းသေဆုံးသူကတော့1,100,000ကျော်ရှိပါတယ်အင်ဒိုနီးရှားမှာဒီကနေ့တရက်ထဲကူးစက်သူ 4,400 ကျော်နဲ့စုစုပေါင်းကူးစက်သူ3,400ကျော်ရှိပါတယ်ဒါဟာအရှေ့တောင်အာရှတွင်ကူးစက်မှုနှုန်းအများဆုံးဖြစ်လာတာပါဖိလစ်ပိုင်မှာတော့ဒီကနေ့ကူးစက်သူ 2,200 ကျော်နဲ့သေဆုံးသူ90ရှိပါတယ်စုစုပေါင်းယောဂကုဆက်ထားသူ3,400ကျော်ရှိပြီးအင်ဒိုနီးရှားပြည်ရင်အရှေ့တောင်အာရှမှာကုဆက်မှုနှုန်းအများဆုံးဖြစ်ပါတယ်ရှင် အင်ဒိုနီးရှားကာကွယ်ရေးဝန်ကြီးဘရာဗိုဆူဗီယန်တိုကိုအမေရိကန်ပြည်ထောင်စုကိုလာရောက်လက်ပတ်နိုင်မှုအမေရိကန်အစိုးရကဗီဇာထုတ်ပေးခဲ့တဲ့ပေါ်လူခွင့်ရေးအဖွဲ့တွေကကန့်ကွက်ခဲ့ကြပါတယ်။အင်ဒိုနီးရှားစစ်တပ်အထူးအဖွဲ့ကိုပါဆစ်ရဲ့အကြီးကဲဟောင်းဘရာဗိုဟာနိုင်ငံတွင်းလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တာမှာတာဝန်ရှိသူတဦးဖြစ်တာကြောင့်အခုလိုကန့်ကွက်ရတာလို့ဆိုပါတယ်။ဘရာဗိုဟာရှီတီမော့အနောက်ပါပူဝါနဲ့ဂျကာတာမြို့ကကျောင်းသားဆန္ဒပြပွဲတွေနှိမ်နင်းခဲ့တာမှာလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့2000ပြည့်နှစ်တုန်းကအမေရိကန်ဗီဇာညှင့်ပယ်ခံခဲ့ရဘူးပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ဗုဒ္ဓဟူးနေ့ကထုတ်ပြန်ချက်မှာတော့နှစ်နိုင်ငံဆက်ဆံရေးပုံမှန်ခိုင်မာစေရေးအမေရိကန်ကာကွယ်ရေးဝန်ကြီးဌာနကဝန်ကြီးပရာဘိုကိုတောက်ကြနေမှာပင်တဂွန်စစ်ဌာနချုပ်မှာအခန့်ကြိုဆိုဖို့စီစဉ်ထားတယ်လို့ပါရှိပါတယ်နှစ်နိုင်ငံတာဝန်ရှိသူတွေကြားဒေသဆိုင်ရာကိစ္စ၊ကာကွယ်ရေးနဲ့ကုန်သွယ်မှုကိစ္စ၊လူညုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုကိစ္စနဲ့နှစ်နိုင်ငံစစ်တပ်အကြားလှုပ်ရှားဆောင်ရွက်နေတဲ့ကိစ္စတွေအပြင် COVID-19 တုံ့ပြန်ရေးကိစ္စတွေပါဝင်ဆွေးနွေးမယ်လို့လည်းပြောပါတယ်။အင်ဒိုနီးရှားကာကွယ်ရေးဝန်ကြီးဘရာဗိုဆူဗီယန်တိုဟာတောက်ကြနေမှာအမေရိကန်ကာကွယ်ရေးဝန်ကြီးမာ့ခ်အက်စပါပူရဲစီဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးမာ့ခ်မီလီတို့နဲ့တွေ့ဆုံဖို့အစီအစဉ်ထားပါတယ်ရှင်။တို့ရရှင်များရှင်ကြာတာပြင်းညပိုင်းတွေ့နောက်ဆုံးရသတင်းတွေကိုကြီးညာလို့ပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်
။ကိုဗစ်ကရောဂါကူးစက်မှုတွေအဓိကကြုံနေရတဲ့ရန်ကုန်တိုင်းအတွင်းရောဂါကူးရှိရှိတာဝန်ရှိသူတွေတိုးမြင့်စစ်ဆေးနေပေမဲ့ရောဂါလက္ခဏာမရှိသူတွေမလိုအပ်ဖဲစစ်ဆေးရတယ်မလုပ်ဖို့ကိုလည်းကျန်းမာရေးဝန်ကြီးဌာနကတိုက်တွန်းနေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါမြန်မာနိုင်ငံမှာကိုဗစ်ရောဂါကူးကူးစက်သူထပ်ဝက်ကျော်ရှိနေတဲ့ရန်ကုန်တိုင်းမှာအခမဲ့စစ်ဆေးတာအပါအဝင်ရောဂါထိန်းချုပ်ရေးအရှိန်မြှင့်ဆောင်ရွက်နေပါတယ်။တောင်ကလာ၊သင်္ကန်းကျွန်း၊တာမွေ၊မင်္ဂလာတောင်ကျွန်းနဲ့ရန်ကင်းမြို့နယ်တွေမှာနေထိုင်သူတွေကကိုဗစ်ရောဂါလက္ခဏာရှိသူတွေကိုအခမဲ့စစ်ဆေးပေးနေပြီးရောဂါကူးရှိသူအဖြစ်အတည်ပြုထားသူတွေကိုလည်းသီချာခွဲကူတာပေးနေကြောင်းကျန်းမာရေးနဲ့အောက်စားဝန်ကြီးဌာနဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကညွှန်ကြားမှုဒေါက်တာခင်ခင်ကြီးကပြောပါတယ်။ဒါပေမဲ့လည်းမလိုအပ်ဖက်စစ်စေးတာမျိုးတွေကတော့အကျိုးမရှိနိုင်ဘူးလို့လည်းပြောပါတယ်
။ဒီဟာရဲ့အဓိကရည်ရွယ်ချက်ကတော့ပြည်သူလူထုတွေမှာတန်တရားလက္ခဏာရှိနေသူတွေကိုပေါ်ထုတ်ဖို့ရည်ရွယ်ချက်ဖြစ်ပါတယ်။ဒီနေရာမှာတချို့တွေကရောဂါလက္ခဏာလည်းဘာမှမရှိဘူး။ဘာမှလည်းပိုးထွေးတဲ့လူတွေထိတွေ့မှုမရှိဘူးလို့အဲ့လိုမျိုးစစ်ချင်တဲ့ဆိုတဲ့သူတွေအတွက်အဓိကရည်ရွယ်တာမဟုတ်ပါဘူးလို့ပြောပြရသည်။အခုလက်ရှိလာပြတဲ့သူတွေအနေနဲ့ဆိုလို့ရှိရင်တကယ်ကိုသူတို့မှာဆိုတော့ရောဂါလက္ခဏာတွေရှိနေပြီးသားသူတွေဖြစ်တဲ့အတွက်ကြောင့်ကိုကရောဂါလက္ခဏာမရှိဘဲနဲ့သွားစစ်ရင်သူတို့တွေနဲ့ထိတွေ့ပြီးတော့ကူးစက်နိုင်ပါလေဒါလေးကိုတော့သတိပေးချင်ပါလေ
ရောဂါလက္ခဏာရှိသူတွေစီကနှာခေါင်းတိုးပတ်ယူစစ်ဆေးပေးနေတာဖြစ်ပြီးအခုအသုံးပြုနေတဲ့ test kit ဟာ WHO ကအတိအမှတ်ပြုထားပြီးသားဖြစ်လို့စိတ်ချရပါမယ်အားနည်းချက်တွေကတော့ရှိနေပါလေယောဂလက္ခဏာရှိသူတွေကို9ရက်ကနေ9ရက်အတွင်းစစ်မယ်ဆိုရင်တော့အကောင်းဆုံးရလဒ်ကိုရနိုင်တယ်လို့လည်းကျန်းမာရေးပညာရှင်တွေကပြောပါတယ်။ယောဂလက္ခဏာရှိသူတွေနဲ့လိုအပ်တဲ့သူတွေကတော့အမြန်ဆုံးစစ်ဆေးမှုခံယူသင့်တယ်လို့လည်းဒေါက်တာခင်ခင်ကြီးကပြောပါတယ်
။အခုလက်ရှိ EY Center မှာစစ်ဆေးတဲ့ဆိုတာကကျမတို့ Rapid Diagnostic Test စီနဲ့စစ်တာဖြစ်ပါတယ် Antigen Test ဖြစ်ပါတယ်။ဒါမဲ့လို့ဟိုအခမဲ့တိုင်းဟာဆိုလို့ရှိရင်အားလုံးတွေမဟုတ်ပါဘူးဆိုလို့ဒါလေးကိုသိစေချင်ပါတယ်။ဒီနေရာမှာတော့ကျမရေးဝန်ထမ်းအနေနဲ့စေတနာဝန်ထမ်းတွေ volunteer တွေကတော့ဘယ်မျိုးနဲ့မှမဆိုတာစစ်လို့ရပါတယ်။ဒါလေးကိုစစ်လိုက်ချင်ပါပြီကျမတို့စစ်တဲ့သူပဲတယောက်မှာပို့တွေ့တာနေရောက်ရှိတယ်ဆိုတာသိရှိနေမှာဖြစ်ပါတယ်။မနေ့ကကျမတို့ခြေဒီမှာတွေ့ရတဲ့အတေရဆိုလို့ရှိရင်ဒီလူစံတာတွေမှာလာစစ်တာရဲ့30 40ရာခိုင်နှုန်းလောက်က positive ဖြစ်တယ်ဆိုတာဒါသိရှိရပါတယ်
။ COVID ရောဂါရှိမရှိမြန်မြန်ဆန်ဆန်စစ်ဆေးနိုင်မယ်။ antigen စစ်ဆေးမှုတွေကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြီးခဲ့တဲ့လနောက်ပိုင်းမှာပဲအတည်ပြုပေးထားတာပါ။ဒါပေမဲ့လည်းဒီနည်းဟာရောဂါလက္ခဏာမရှိတဲ့သူတွေအတွက်တော့အကျိုးမရှိဘူးလို့လည်းဒေါက်တာခင်ခင်ကြီးကပြောပါတယ်။
ဒါကဒီ virus ရဲ့ protein ကိုစစ်တာဖြစ်တဲ့အတွက်ကြောင့်မလားကမ္ဘာ့ ornido ချိန်မှာစမ်းသပ်မှာအကောင်းဆုံးဖြေရတာဖြစ်ပါတယ်။သို့တော့ PCR test ကတော့ virus ရဲ့ gene ကိုစစ်တာဖြစ်တဲ့အတွက်ကြောင့်မို့သူကပို့ပြီးတော့ sensitive ဖြစ်ပို့ပြီးတော့အကြောင်းအရင်းအောင်ဖြေရမှန်းနေပေါ့။ဒါမျိုးတွေကွာပါ။နောက်တစ်ခုကနှလုံးသွေးဘက်ကိုယူရတာဖြစ်ပါတယ်။သွေးကိုစစ်တာပေါ့။ဒီတော့စစ်ပေးတဲ့သူတွေက full PPE ဝယ်ရမှာဖြစ်ပါတယ်။ပြင်ကျွမ်းကျင်မှုလိုပါ
အခုဆေးခွက်ထဲမှာရှိနေတဲ့သွေးဖောက်စလို့ရတဲ့ antibody test kit တွေဟာရောဂါစစ်ဆေးရမှာတိကျမှုမရှိသလိုကိုယ်သူမောနဲ့ကိုယ်စစ်ဆေးနေတာတွေကိုလည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကတားမြစ်ထားပါတယ်။ကိုယ်စီမှာ covid ရောဂါလက္ခဏာတွေရှိလာပြီးဆိုရင်တော့သဆိုင်ရာ covid စင်တာတွေစီအချိန်မီသွားရောက်ပြသဖို့ကိုလည်းသတိပေးထားပါတယ်။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဒီကနေ့မွန်လပိုင်းထုတ်ပြန်ပြီးချိန်အထိပြည်တွင်းမှာအတည်ပြုလူနာပေါင်း 31,325 ဦးရှိနေပြီး သေဆုံးသူကတော့832ဦးရှိနေပါတယ်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်
။ကိုဝေကတ်ယောဂါကူးစက်မှုတွေအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းအတွင်းစက်ရုံတရုံမှာရာကနန်းရှိတဲ့အလုပ်သမားတွေမှာယောဂါပိုးရှိနေတာတွေ့ရတဲ့အကြောင်းသတင်းကြောင့်ဆွေးရိမ်မှုတွေထွက်ပေါ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်မအကန့်နှုန်းပါကောဝေကယောဂါကုသမှုတွေကြောင့်ရန်ကုန်တန်းအတွင်ယာယီပိတ်ထားရတဲ့စက်ရုံတွေကိုဒီတစ်ပတ်သေးပြန်ဖွင့်ပေးလိုက်တဲ့အချိန်မှာပဲစက်ရုံတရုံမှာယောဂါကုသသူရာကနန်းအထီတွေ့ရတဲ့အကြောင်းသတင်းတွေထုတ်ပေါ်ခဲ့တာပါမင်္ဂလာတောင်စက်မှုဆောင်ကမှန်ဘလူးစက်ရုံမှာအလုတ္တမရာကနန်းအထီယောဂါကုသနေတာတွေ့ရတဲ့အတွက်ကျန်းမာရေးဆိုင်ရာလုံခြုံချက်တွေကိုအလုတ်ရှင်ရောအလုတ္တမတွေပါတိတိကျကျလိုက်နာဖို့လိုအပ်ကြောင်းကျမရေးနဲ့အကစားဝန်ကြီးဌာနဗဟုကုသယောဂတက်ဖြည့်ရေးဌာနခွဲညွှန်ကြားရေးမှူးတောက်တာခင်ခင်ကြီးကပြောပါတယ်
။အဲ့မှာလဲကျွန်တော်ပြောဆိုင်ုံတရုံမှာဆိုလို့ရှိရင်ယောဂဗဟုကုသတဲ့သူပေါ့နော်။ညာနဲ့ချီရှိတယ်ပေါ့နော်။တရားကျော်200ဝန်းကျင်ရှိနေတယ်။ဖြစ်နေတဲ့အပိုင်းမှာဆိုလို့ရှိရင်ဒါဟာအထူးပြုစားမဲ့ကာလဖြစ်ပါလေ။အဓိကကတော့တယောက်နဲ့တယောက်နော်။မိမိကကသူတို့လှုပ်လှုပ်တဲ့နေရာကမိမိကကဖြစ်မနေရဘူးပေါ့နော်။သူတို့တွေကိုလက်ဆေးဖို့အတွက်လုံးလုံးတဲ့နေရာနဲ့ဝန်းကျင်မှာဆိုရင်ဟန်းကျဲတဲ့အလွယ်ကိုစေးနာအောင်လုပ်ထားရမယ်မတ်စ်ကိုဖိတ်ချီနဲ့မတ်စ်ကိုတတ်ထားရမယ်ဆက်ကိုလည်းအများပဲပစ္စည်းကိုင်တွယ်သုံးပြီးတဲ့ခါတိုင်းမှာဆက်ကိုမကင်တွယ်ခင်စေးမယ်ကင်တွယ်ပြီးစေးမယ
်မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေရုတ်တရက်တိုးလာရာကစက်တင်ဘာလနှောင်းပိုင်းမှာပဲရန်ကုန်တိုင်းအတွင်းကကုန်ထုတ်လုပ်ငန်းတွေကိုသတင်းနှစ်ပတ်ကြာရပ်နားထားဖို့အစိုးရကအမိန့်ထုတ်ခဲ့တာပါသတင်းနှစ်ပတ်ပြည့်ခဲ့ပြီးနောက်ဒီလစံပိုင်းမှာပဲနောက်ထပ်သတင်းနှစ်ပတ်ပြန်လာထားဖို့တက်တန်းထပ်တိုးထားပေမဲ့တက်မှတ်ထားတဲ့ရက်မပြည့်ခင်မှာပဲကျန်းမာရေးဆိုင်ရာလိုင်းညွန့်ချက်တွေနဲ့ကန့်ညီတဲ့လုပ်ငန်းတွေအနေနဲ့လုပ်ငန်းတွေပြန်လုပ်နိုင်ကြောင်းခွင့်ပြုခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းလူစုလူဝေးနဲ့အလုပ်လုပ်ကိုင်နေကြရတဲ့လုပ်ငန်းခွင်မှာယောဂါကူးစက်နိုင်တဲ့အန္တရာယ်ရှိနေတာကြောင့်စိုးရကစောင့်ကြည့်စစ်ဆေးဖို့လိုတယ်လို့လည်းရန်ကုန်တိုင်းလှိုင်းတာယာမြို့နယ်ရွှေလင်းမန်းဆက်မှုဆောင်ဥက္ကဋ္ဌဦးအေးတောင်းကပြောပါတယ်။
နိုင်ငံတော်အများเนาะကျွန်တော်တို့စိတ်ယုံလုံယုံနေကိုဦးစီးပြီးတော့ပေါ့เนาะဖြစ်ပေးနိုင်မယ်ဆိုလို့ရှိရင်ဖြစ်ပေးနိုင်မယ်ဆိုရင်ကျွန်တော်တို့ဘက်ကလည်းတတ်နိုင်တယ်လို့ပေါ့เนาะဝိုင်းပြီးတော့ကြက်ခံပေးမယ်ဆိုလို့ရှိရင်ဒါနိုင်ငံတော်အတွက်လည်းဝင်လို့ဝင်ဖို့မဖြစ်တော့ဘူးပေါ့เนาะဒါဆိုရင်ကိုယ်စိတ်ယုံမှာဖြစ်လိုက်တဲ့ခါကျတော့ဖြစ်လိုက်ချက်ချင်းတိပဲခါကျတော့လူတွေကစိတ်ထဲရှင်းသွားတာပေါ့ဗျာဒါလေးတွေလည်းလုပ်ပေးနိုင်မယ်ဆိုလို့ရှိရင်ကျွန်တော်တို့ဘက်ကပူးပေါင်းပါဝင်ပေးဖို့လည်းအချိန်နဲ့ရှိတာပေါ့เนาะ
ကောင်ထောက်လုပ်ငန်းတွေပြန်ခွင့်ပြုလိုက်ပြီးတဲ့နောက်မှာပဲအလုတ္တမတွေကြာယောဂါပိုကူးစက်နေတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။ရန်ကုန်တိုင်းမော်ဘီမြို့နယ်အထည်ကျော်အလုတ္တမအဖွဲ့ဥက္ကဋ္ဌတော်မြတ်နှင်းတက်ကလည်းမော်ဘီမြို့နယ်ကလုပ်ငန်းခွင်မှာကူးစက်သူတို့ချို့တွေ့ရှိထားတယ်လို့ပြောပါတယ်
။ဟိုမော်ဘီရုံကြီးစာဖွင့်တော့အခုလက်ရှိကတော့တရုံ၂ရုံ၃ရုံအဲလောလောဆယ်မှာတော့ကျားတို့ဟိုဟာဟို၃ရုံရှိထားတယ်ပေါ့နော်။ဟိုဒီအခုစက်ရုံဖွင့်ဖွင့်ခြင်းမှာပေါ့။ကျားတို့ပိုးတွေ့ရဲ့လူကတော့ဟိုတုံးရောက်ပဲရှိပါသေးတယ်ဒီဟိုဟာဒီအခုချက်ချင်းပေါ့နော
်ရန်ကုန်တိုင်းအစိုးရကတော့လုပ်ငန်းရှင်တွေနဲ့အလုပ်သမားတွေအနေနဲ့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားတဲ့စီကံချက်တွေကိုလိုက်နာကြဖို့နဲ့ပြန်လည်ပတ်နေတဲ့စက်ရောင်အလုပ်ရုံတွေကိုကျန်းမာရေးလိုင်းငင်ချက်တွေနဲ့မညီတာတွေသိရှိရင်ယာယီရက်ဆိုင်ဖို့ညွှန်ကြားထားပါတယ်ဆက်ရောင်အလုပ်ရုံတွေပြန်ဖွင့်ပေးထားတဲ့အခြေအနေနဲ့အလုပ်သမားတွေကြားယောဂါပိုးကူးစက်မှုတွေနဲ့ပတ်သက်လို့ရန်ကုန်တိုင်းအစိုးရတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့မရခဲ့ပါဘူး။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကတော့ကပ်ယောဂါကြောင့်တိုင်းပြည်စီးပွားရေးထိခိုက်နေချိန်မှာကုန်ထောက်လုပ်ငန်းတွေကိုအချိန်ကြာကြာရပ်ဆိုင်ထားမယ်ဆိုရင်ရင်းနှီးမြှုပ်နှံမှုတွေနဲ့အတူနောက်ဆက်သွယ်အလုပ်သမားတွေရဲ့ဘဝရည်တည်မှုကိုပါထိခိုက်လာနိုင်ကြောင်းတနင်္လာနေ့တုန်းကအွန်လိုင်းကမိတ်ခွန်းပြောရမှာထည့်သွင်းပြောဆိုခဲ့တာပါဒါပေမဲ့လည်းလုပ်ငန်းတွေကိုပြန်လည်ပဲ့ရမှာယောဂအန်တီကာကွယ်ရေးစီမင်းစည်းကမ်းတွေကိုတိတိကျကျလိုက်နာဖို့လိုအပ်ကြောင်းလည်းသတိပေးထားပါရရှင်။ကျမအာကနုံရန်ကောင်ကနေသတင်းပို့ထားတာဖြစ်ပါတယ
်။ကိုဗစ်ကပ်ယောဂကာလမှာလူမှုဖူလုံရေးအာမခံချက်မရှိတာကြောင့်အခက်ကြုံနေရတဲ့အလုပ်သမားတွေအစိုးရရဲ့အထောက်အပံ့ရရေးအခက်အခဲတချို့ရှိနေတဲ့အကြောင်းကိုပြောပြပါမယ်။ကျမအိတ်တနာထွန်းမှာကက်ယောဂကာလာအင်ပြေမထွက်ဖို့အမိန့်ထုတ်ထားတဲ့ရန်ကုန်တိုင်းထဲမှာစားဝတ်နေရေးအခက်အခဲကြုံနေရတဲ့အလုပ်သမားတွေတဲမှာလူမှုဖူလုံရေးအာမခံချက်မရှိတဲ့သူတွေကိုလူမှုဖူလုံကြီး40ရာခိုင်နှုန်းအလုပ်ရှင်ဘက်က60ရာခိုင်နှုန်းထောက်ပံ့ပေးနေပါတယ်။ဒါပေမဲ့လူမှုဖူလုံရေးအာမခံချက်မရှိတဲ့အတွက်အခက်အခဲကြုံနေကြရတဲ့သူတွေရှိနေတာကြောင့်ငွေကျပ်ဘီလီယံ20ကျော်သုံးဆွဲပြီးထောက်ပံ့ပေးဖို့အစိုးရကပြင်ဆင်နေပါတယ်။လူမှုဖူလုံရေးထဲမှာအကျုံးမဝင်တဲ့နေစာ၊ယာယီ၊ပုတ်ပြတ်၊ဆက်လုပ်ရေးလုပ်တာအနည်းရင်လောက်သားကုန်တင်ကုန်ချလောက်သားကယ်ရီသမားစတဲ့အလုပ်သမားတွေကိုတအုပ်ကိုကျပ်3000စီကြီးအော်တိုဘာလဒုတိယပတ်အတွင်းမှာထောက်ပံ့နိုင်ဖို့ရည်ရွယ်ထားခဲ့ပေမဲ့အခက်အခဲတွေကြုံနေရတယ်လို့လည်းမြန်မာနိုင်ငံဆောက်လုပ်ရေးနဲ့တစ်လုပ်ငန်းအလုပ်သမားများတမကအဖွဲ့ချုပ်ဥက္ကဋ္ဌဦးမင်းမင်းလက်ကအခုလိုပြောပါဗျ။
ဒီပြင်ပဆက်မှုလုပ်ပြင်ပမှာရှိတဲ့ဒီနေသားရာကြီးပုံပြတ်ဒီပေါ့ အောက်ကြမ်းအလုပ်လုပ်တဲ့လူတွေဒီအလုပ်သမားညီငယ်တွေကတော့အဲဘလို့ခုံးလဲဆိုတော့ရဲဌာနဆိုင်ရာမှာတရားမဲ့မသိစင်းနဲ့လောလောဆယ်ရအဲ့လိုမျိုးပေါ့နော်ညွှန်ကြားချက်ကမရှိသေးတော့မြို့နယ်ကြီးမှာတွားရောက်ကြနေတယ်ညွှန်ကြားချက်ကဘာမှထပ်ပြီးတော့ဟိုမထွက်ထားတယ်မထွက်ပေးရတဲ့အခါကျတော့ဒီမြို့နယ်အဲရုံးနေကလည်းဥမာလူသမားဦးကြီးရုံးတော့၎င်းအဲထရီအုပ်ချုပ်ရေးမှုရုံးတော့၎င်းတွားတင်ရင်တော့မှအဲညွှန်ကြားချက်မရှိတဲ့အတွက်လက်ခံနိုင်မရှိဘူးပေါ့နော်လက်ခံနိုင်မရှိဘူးအဲ့ဒါတော့ဒါလက်ရှိနေသားပါကျွန်တော်တို့အော်တိုဘာလဒုတိယဘက်လို့ဘက်လောက်ကိုစလို့ရအောင်တော့ဒါဆွေးနွေးညီနိုင်ကြတာပေါ့နော်ဒါပေမဲ့အခုချိန်ပြီးတော့ဘယ်နေ့မှစတင်ပြီးတော့ပြေးမယ်ဆိုတော့လေအဲမကျင်ညာဟိုမကျင်ညာသေးပါဘူးမကျင်ညာသေးဘူးနောက်တစ်ခုကဒီလူတွေကိုလည်းသွားတွေ့မှဒီနေရာမှာတင်လို့မရဘယ်မှာတင်လို့ရပါလဲဆိုတဲ့ဟာတော့မထွက်လာသေးဘူးပေါ့နော်ဒါမှဒါတော့ကျွန်တော်ဒါဟိုစီတီယာနေနဲ့လည်းဝင်ဌာနကိုဒါကိုထွက်ပြေးဖို့ဆိုတာတော့တောင်းဆိုတာရှိပါတယ်ကျွန်တော်တို့ဒါကျေုံလဲစတင်လာပါတယ
်။လက်ရှိအခက်အခဲဖြစ်နေကြတဲ့အလုပ်သမားတွေအတွက်ထောက်ပံ့ကြီးကိုမြန်မြန်ပေးနိုင်အောင်ဆောင်ရွက်ပေးဖို့လိုတဲ့အကြောင်းဥမင်းမင်းလက်ကအခုလိုဆက်ပြောပါရစေ
။ဥမာလှိုင်းတန်းအောင်ပါဆိုလို့ရှိရင်တော့ကျွန်တော်စီယုံမွေတဲ့အတွက်ကျွန်တော်စီကိုရောက်တာကတော့အဲဘာလဲ2000ဝန်းကျင်လောက်ရှိတယ်။အဲဒါဟိုသူတို့ဟိုတင်ဖို့ပေါ့နော်။အဲအခက်အခဲဖြစ်တဲ့ဟာက2000ဝန်းကျင်လောက်ရှိနေတယ်။အဲရွှေပြည်သားမှာဆိုလို့ရှိရင်တော့1000ဝန်းကျင်လောက်ရှိတယ်။အဲတကုံစိတ်ကဲမှာဆိုလို့ရှိရင်လည်း1000ကျော်လောက်ရှိရဆံပါအကုန်လုံးတော့ဒါဟိုလက်ရှိအနေထားပေါ့နော်ကျွန်တော်ပြောလို့ရှိရင်စောက်လို့ရေကဏ္ဍတစ်ခုရအောင်ပါဆံပါ9သိန်းဝန်းကျင်လောက်ရှိတယ်ဒါမျိုးရန်ကုန်တိုင်းတစ်တိုင်းထဲမှာတော့ပါအဲအဲ့တော့အဲ့လူတွေကလည်းအလုံးအမတန်ကိုဒါလက်ရှိအခြေအနေမှာဒုက္ခရောက်နေကြပါဟဲ့နောက်ဒီ3000ပေါ့ဒီ3000ဆိုတဲ့ငွေပမာဏကအဲအရင်ကြီးမများဘူးဆိုရင်သူတို့အတွက်အဲဘာပဲဖြစ်ဖြစ်အဲ1000တနည်းအားပေါ့နော်အထောက်အပံ့လေးအဲရရှိမှာဖြစ်တဲ့အတွက်အလုပ်သမားတိုင်းလည်းဒါကိုညှို့လင့်နေကြတယ်အဲဝင်ဖြစ်ကြတယ်လိုချင်ကြတယ်ပေါ့နော်ဟိုကုရမဲ့အဲဖြစ်နေတယ်ဖြစ်နေတဲ့ဟာဒါရောင်တိုင်းအစိုးရအနေနဲ့တော့တခုခုပေါ့နော်ကျွန်တော်တို့ဒါအဲဆုံးဖြတ်ပြီးတော့ဘေဌာနကိုဒီလူတွေအတွက်ကိုအဲဘေဌာနကိုပြင်ပေါ့နော်ဒါကျွန်တော်တို့တာဝန်ပေးမလဲဘေဌာနကိုတော့တင်ခိုင်းမလဲဒါကိုလည်းအမြန်လို့အဲအကောင့်ထဲခေါ်ပြီးကျင်ပါရဲ့
ကိုဗစ်ကရောဂါကာလအတွင်းမှာအလုပ်သမားတွေရဲ့လူမှုဖူလုံရေးထောက်ပံ့ငွေကိုတိုးမြင့်ပေးနိုင်ဖို့အတွက်ကိုလည်းပြန်လည်သုံးသပ်ပေးမယ်လို့အလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းဆွေကအောက်တိုဘာ10ရက်နေ့ကပြုလုပ်တဲ့ဆွေးနွေးပွဲမှာပြောခဲ့ပါတယ်ရှင်။ကျွန်မအင်တနာထွန်မရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
အတန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားစစ်ရေးသင်းမာနေတဲ့ရခိုင်ပြည်နယ်ထဲမှာတိုက်ပွဲတွေနဲ့ပြစ်ကတ်မှုတွေဆက်လက်ဖြစ်ပွားနေတဲ့နောက်ဆုံးအခြေအနေကိုပြောပြပေးပါမယ်ကျွန်တော်နိုင်ကွင်းအိမ်ပါရခိုင်ပြည်နယ်မင်းပြမြို့နယ်ဘက်မှာဒီကနေ့တိုက်ပွဲဖြစ်ပွားနေသလိုပြီးခဲ့တဲ့ရက်တွေအတွင်းတပ်မတော်ကအကြီးအကျယ်ထိုးစစ်ဆင်ခဲ့တဲ့ရတိတ်တောင်မြို့နယ်ဘက်မှာလည်းလက်နက်ကြီးပစ်ကတ်မှုတွေကြောင့်ဒေသခံတွေသိမ်းရှောင်နေကြရပါတယ်။မင်းပြမြို့နယ်တောင်ပုတ်ကင်နဲ့မေလွန်းရွာကြားဒီနေ့အစောပိုင်းဖြစ်ပွားတဲ့တိုက်ခိုက်မှုနဲ့ပတ်သက်လို့အနီးအနားမှာရှိတဲ့ဖားပြူရွာကဒေသခံဦးမောင်သိန်းကခုလိုပြောပါတယ
်။မေလွန်းကြားမှာရောက်ရှောက်ဆိုတဲ့နေရာအဲ့ဒီဖြစ်ကြတယ်တော်တော်လေးကြီးကပုံတိုင်းမနေ့ဆိုရဲက6နာရီကျော်လောက်လက်နက်ကြီးအစံတွေပဲကြားနေရတဲ့အဲ့ဒါက
အေးရခိုင်လက်နက်ကင်ဘွဲပြောခွေးရခိုင်သူခါကလည်းမင်းပြမြို့နယ်မှာဒီနေ့အစောပိုင်းတိုက်ပွဲဖြစ်ပွားကြောင်းအတည်ပြုခဲ့ပေမဲ့အသေးစိတ်မသိရသေးဘူးလို့ပြောပါတယ
်ဒီအော်တိုဘာလ15ရက်နေ့မှာတော့ဒီမင်းပြမြို့နယ်တောင်ပုတ်ပြည်ရွာရဲ့မြောက်ဖက်ပေါ့နော်ဒီ1ကီလိုမီတာလောက်အကွာမှာရှိတဲ့ကျွန်တော်တို့တပ်ဖွဲ့တွေရှိတဲ့နေရာကိုမြန်မာစစ်တပ်ကထိုးပါဝင်ရောက်လာတဲ့ပဲကြောင့်မို့လို့ဒီနေ့မနေ့ပိုင်းမှာ나ယူဝဲလောက်တိုက်ပွဲဖြစ်တာရှိတယ်ဗျ။ဆိုတော့ဒီတိုက်ပွဲအတွင်းမှာဒီထိခိုက်ကြဆုံးမှုအသေးစိတ်ကတော့လည်းသိရတယ်
။ဒီကနေ့တိုက်ပွဲဖြစ်ပွားတဲ့နေမြေမှာတော့ဒီလဆန်းကလေးကတိုက်ခိုက်မှုတွေဆက်သက်ဖြစ်ပွားနေခဲ့တာပါ။ဒီတစ်ပတ်ထဲမှာပဲအေအဖွဲ့ကနေရာယူထားတဲ့နေမြေကိုတပ်မတော်ကကြီးရည်လေးပူးတွဲထိုးစစ်ဆင်ခဲ့တဲ့ရသေးတာမြို့နယ်မှာလည်းတမရရေသားတင်ပေါ်ကနေလက်နက်ကြီးတွေနဲ့ပြေကမှုတွေရှိနေကြောင်းဒေသခံတွေကပြောပါတယ် ဒီနေ့အစောပိုင်းမှာပဲမယူမြင့်နီးကျေးရွာတွေတဝက်လက်လက်ကြီးတွေကြားရောက်ခဲ့ကြောင်းလဲအောင်ကျောင်းတောင်ရွာသားလူကပြောပါတယ်
ဒီနေ့တော့အပေါ်ကဟိုဇက်တင်ဘွားဆင်လာပြီးတော့ကြော်တွေကိုပြစ်တော့တယ်ဒီတော့တစ်ခေရဲ့ဟိုဘက်ကကငင်းချောင်းနောက်ပြီးအောက်ကျောက်တော့ဒီဘက်ကဆိုရင်ခနောက်ကြီးအဲ့ရော်တွေအကုန်လုံးတောက်ချောက်ပြစ်တော့တယ်
ဖလားသူရသေးတော်မြို့နယ်တောင်ဘက်ချမ်းမိုးဆဲကျွန်းဘက်မှာလဲရေစက်တင်ဘောကနေလက်နဲ့ကြီးနဲ့ပြစ်ခတ်မှုကြောင့်ကံပြင်းရွာရာထောင်ချီနေရကနေသိမ်းရှောင်နေရတယ်လို့ကံပြင်းအုတ်ချုပ်ရီမှုဥမောင်ထုံးစိန်ကပြောပါတယ
်ကံပြင်းရှီလောက်တန်ရဲ့အကုန်လုံးရောထွက်ပြေးနေတယ်မနေ့ကညနေလောက်မှတစ်ခေါက်ပဲကျွန်တော်ကံပြင်းဆိုရင်တော့ကာဝေးဆဲကိုမှသိမ်းရှောင်နေရတယ်ကျွန်တော်ကံတော့တစ်ထောက်ကျော်လောက်ရှိ
ဒီလ23ရက်နေ့ကစပြီးတော့ရသေးတော်မြို့နယ်သီဆွဲနဲ့အောင်သာစီရွာကြားကအေးရခိုင်လက်နက်ကင်ဖွဲ့ရဲ့အခြေပြုရတောင်ကုန်းကိုမြမသမတော်ဘက်ကကြီးရည်လေရန်သုံးပြီးတိုက်နေတာပါဒီလိုသပူပေါင်းရာနဲ့သုံးစစ်စင်ရမှာအောင်တာစီကုန်းကိုတိမ့်ပိုက်နိုင်ခဲ့တယ်လို့သမတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်ဒေသခံတွေကတော့သမတော်ကအပြေအဝမသိမ်းချုံနိုင်သေးတာကြောင့်တိုက်ပွဲတွေဆက်ဖြစ်နေသုံးမယ်လို့ပြောကြပါတယ်ဒီကနေ့နေ့လယ်ပိုင်းထိမြေပြင်သုံးစစ်မရှိပေမဲ့လက်နက်ကြီးတွေနဲ့ပြစ်ခတ်မှုတော့ရှိနေကြောင်းဒေသခံအောင်တာစီရွာသားသူကပြောပါတယ်
အန္တရာယ်ကတော့ဘယ်လိုညီနေလဲခုလောလောဆယ်တော့မနေ့ကလေရင်နဲ့လာပြတာအမြောက်ပြတယ်လက်လက်ကြီးပြတယ်လက်လက်ကြီးကဒီဇက်ပြတယ်မနေ့ကငါတုံးချမ်းလာတော့ခွန်လာတုံးချေရှိသေးဒီဒီရုပ်ဆောင်ပြီးပါအဲ့ရနေပြီးတော့တောက်ချောက်တနေ့လုံးပြတယ်မနေ့ကလေနောက်ပြီးတော့လေရင်နဲ့လာပြီးတော့ငချိန်ကျတော့မနေ့ကမင်းကကြည့်တာဖုန်ကြီးကြောင့်တစ်ခုလုံးသူထွက်တော့တယ်လေ
မင်းပြနဲ့ရသေးတာမြို့နယ်ဘက်ကတိုက်ပွဲနဲ့ပတ်သက်လို့တမတော်ပြောရေးစုခွေရှိသူကိုဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူးရခိုင်ပြည်နယ်မှာတမရုံနဲ့အေအဖွဲ့တို့ကြားဖြစ်ပွားနေတဲ့နှစ်နှစ်နီးပါးစီရီပြည်ပကတွင်အယက်သားတွေထိခိုက်ဒိဆုံမှုတွေရှိနေတာကြောင့်ကုလသမဂ္ဂပါဝင်နိုင်ငံတကာတိုင်းဝန်ကလည်းသတိပေးနေပါတယ်။ဒီလဆန်းမှာပဲဘူရီတောင်မြို့နယ်တွင်စိုက်ပွဲတွေကြားခလင်းငယ်နှုတ်သေဆုံးခဲ့တဲ့ဖြစ်ရသွက်ထိုင်းလက်သုံးလုံးမိကြောင်းလဲကုလသမဂ္ဂသွေးမှုချုပ်ရုံးကမနေ့တုန်းကပဲသတင်းထုတ်ပြန်ထားပါတယ်။ကုလသမဂ္ဂလူကိုရေးဆိုင်ရာမဟာမင်းကြီးမီရှဲဘာချလက်ကလည်းလက်နက်ကန်ပြိပခတွေကြားအယတာထိခိုက်ဒိဆုံးမှုတွေဟာစစ်ရာဇဝမှုမြောက်နိုင်ကြောင်းပြီးခဲ့တဲ့လမှာပဲကုလသမဂ္ဂလူကိုရေးကောင်စီမှသတိပေးထားပါတယ်ခင်ဗျာကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ
်ရခိုင်ပြည်နယ်တောင်ကုန်းမြို့နယ်မှာရွေးကောက်ပွဲအတွက်စည်ယုံရေးဆိုင်နေတဲ့မျိုးသားဒီမိုကရေစီအဖွဲ့ရှောက် NLD ပါတီလွတ်တော်ကိုယ်စားလှယ်လောင်း၃ယောက်ကိုလက်နက်ကင်တွေဖမ်းဆီးတော်တဲ့ကိစ္စနဲ့ပတ်သက်လို့အခုရှင်တိရှင်းရှင်းလင်းလင်းမသိရသေးတဲ့အတွက်လောက်ဖို့ကင်ဖက်တွေစိုးရိမ်နေတဲ့အကြောင်းပြောပြပါမယ်ကျွန်တော်တက်နိုင်ပါရှစ်လရွေးကောက်ပွဲမှာရှင်ပြိုင်မဲ့ NLD ပါတီရဲ့လွတ်တော်ကိုယ်စားလှယ်လောင်း၃ဦးကိုတောင်ကုန်းမြို့နယ်ဖောင်ကောက်ကျေးရွာမှာမနေ့တုန်းကပဲဗေဖွေးစည်းကမ်းမှမသိတဲ့လက်နက်ကင်တွေဖမ်းဆီးခေါ်ဆောင်တော့တာပါဖန်စီမုန်နဲ့ပတ်သက်လို့ဘေဖွေးစီကမှသူတို့လက်ရှက်ဆိုပြီးထုတ်ဖို့ပြောဆိုတာမျိုးမရှိသေးတယ်လို့အာနာပိုင်တွေကိုယ်တိုင်ရှင်းရှင်းလင်းလင်းမသိသေးဘူးလို့လည်းတောင်ကုန်းမြို့နယ် NLD ပါတီပြောခွင့်ရဦးတင်သိန်းအောင်ကပြောပါတယ
်။အလုံးလို့ဆိုတော့ကျွန်တော်တို့ဒတင်းနားထောင်လို့ရှိတယ်အဆက်ပြောလဲဘာမှမရှိဘူး။ဘာမှလည်းကျွန်တော်တို့ဒတင်းထုတ်ပြီးပါမရသေးပါဘူး။ရဲတပ်ဖွဲ့မှတော့ကျွန်တော်တို့ကဒီမှုခွင့်ရတာရှိတယ်ရဲတပ်ဖွဲ့ကလည်းသူတို့အမနည်းရဆိုရင်သူတို့လက်ချီတယ်သူလုံလုံရေးပြောဆိုတာနောက်ထပ်တော့ပြဿနာကိုကျွန်တော်ကဘာလဲဆိုတော့ကျွန်တော်တို့အဆက်အသွယ်နေရာတွေကြောင့်ရဲတဲ့ခေါ်လည်းမတူကျွန်တော်တို့လည်းဘာမှမတူဘူ
းတမ်တော်နဲ့အဲရခိုင်လက်နက်ကင်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်မှာနိုင်ငံရေးသမားတွေဖမ်းဆီးခံရတာတပ်ဖြတ်ခံရတာမျိုးတွေအရင်ကလည်းရှိခဲ့မှုပါတယ်မနေ့တုန်းကဖမ်းဆီးချိန်မှာရှိနေခဲ့သူတချို့ကတော့အဲဖွဲ့ဝင်တွေဖြစ်နေကြောင်းခံမှန်းပြောဆိုနေတဲ့ပုံမှာတော့တောင်ကုန်းမြို့နယ် NLD ပါတီပြောခွင့်ရဦးတင်သိန်းအောင်ကခုလိုမှတ်ချက်ပေးခဲ့ပါတယ်
ဟုတ်ကဲ့ဒါတော့သူတို့ပုံပေါ်ရေးအရာသူတို့ပြောတော့ကျွန်တော်တို့ကဘာမှမကန့်ကွက်ဘူး။ဒါပေမဲ့ကျွန်တော်တောင်းဝန်ရှိတဲ့ပတ်စီဖွဲ့စည်းအနေနဲ့တော့ဒါဘယ်ဖွဲ့စည်းလို့ကျွန်တော်တို့တက်အပ်ပြီးချမတိသေးတဲ့အတွက်ကြောင့်ဘယ်ဖွဲ့ရလို့ကျွန်တော်တို့မပြောချင်ဘူးကွာ။ဆိုတော့အေးအေးလေးဖြစ်ကောင်းဖြစ်မယ်။ဒါရှာဖွဲ့စည်းလို့ဖြစ်ဖြစ်ကောင်းဖြစ်မယ်။အဲဒါကြောင့်ကျွန်တော်တို့ကတော့ဒါစောင့်ကြည့်နေတဲ့နေသားကိုရှိတယ်။တချင်ချင်းမှာတော့အဲဖွဲ့စည်းတဲ့ဖွဲ့ရနေလို့ကျွန်တော်တို့အဆက်အသွယ်လို့လည်းမလို့ကျွန်တော်ယူဆတယ်
လွတ်တော်ကိုယ်စားလှယ်လောင်း၃ယောက်ဖမ်းဆီးမှုနဲ့ပတ်သက်လို့ဒေသတွင်းမှာလက်နက်ကင်လှုပ်ရှားနေတဲ့အဖွဲ့နဲ့တပ်မတော်ဘက်ကတစုံတရာပြောဆိုတာမျိုးမရှိသေးသလိုတပ်မတော်နဲ့ရခိုင်ပြည်နယ်လုံခြုံရေးတာဝန်ရှိသူတွေလည်းဆက်သွယ်မေးမြန်းလို့မရပါဘူး။တရှင်တင်းမှာပဲစီရေးတိမ်မှနေတဲ့ရခိုင်ပြည်နယ်မှာဒီတဲ့ဒင်းတစ်ပတ်ထက်စစ်ချောင်းဒုက္ခတွေ9ယောက်နဲ့တန်ဃာတစ်ပတ်ကိုတပ်မတော်ကဖမ်းဆီးသွားကြောင်းဒေသခံတွေကပြောပါတယ်။စစ်တွေမျိုးဇီတော်တော်ရဘုံကြီးကြောင့်မှလာရောက်ခုလုံနေရင်ဖမ်းဆီးခံရတာလို့လည်းကြောင်းထိုင်စရာတော့အရှင်ခင်မာစာရာကမိန်ပါတယ်။
အဲ့မှာစစ်ကောင်ရဲနဲ့ပေါ့စစ်ကောင်ရဲနဲ့ညနေတိုင်း6နာရီလောက်မှသူတို့စစ်တပ်တွေကအဲ့ဒီရှမ်းငါဆင်းလာပြီးတော့စစ်တပ်တွေကအဲ့မှာအုံအုံရေပေါ့ပွင်းကြီးနောက်ကိုဝိုက်တယ်လက်ပွင်းကြီးကျောင်းနောက်ကိုပေါ့ဝိုက်တယ်ဒီမှာအဲ့ကလေးတွေကဖုံဖုံကိုလာကြိုးတာအာဖုံဖုံကတည်းကအဲ့အုံရေပေါ်ကနေပြီးတော့ဈေးလာဝေးတာဈေးလာဝေးတော့အဲ့ကလေးတွေဖမ်းမိတယ်အဲ့မှာ plan tu lah, jauh ke sini dia tu tunggu aku. Nau fungsi aku mungkin aku, jadi ramu ni mungkin aku konsen. Aku tu kan ni tu situ mah, cikgu luna labu aku, ujau aku mami aku susu ayam pung pung sana. Kencau dek, kencau tu tanya ini tu, suruh dia mah luna oleh cikgu mami aku, nukir aku ini mami aku kami situ sebila pung pung sana, kencau tu aja.
အဲ့ဒီတွေ့တွေ့အဲ့ညနေပိုင်းသူတို့ပါအဲ့မှာအင်းကိုဇေဝေကိုလာတာမှာဖမ်းမိတာကိုဖမ်းစီခံရသူတွေဟာအသက်20ဝန်းကျင်လူငယ်တုံးကတော့ပလောဝမြို့နယ်တထေကုန်းကျေးရွာကပြီးခဲ့တဲ့လေးလလောက်ကထွက်ပြေးလာသူတွေဖြစ်ပြီးကြံထဲလေးယောက်ကတော့ရသေးတော်မြို့နယ်မင်းကန်ကျေးရွာကအသက်20ဝန်းကျင်တွေဖြစ်တယ်လို့လည်းရှင်းခေမာစာရကမိန့်ပါတယ်ဖမ်းစီခံထားရတဲ့ပလောဝမြို့နယ်တထေကုန်းကျေးရွာကအသက်20
ူနေတာအဲ့ဒီလက်တရားကမှအားကိုးနေတာတာလုပ်ပြတာကိုစနေတာဥလေးကအစားနဲ့ကြည့်60ကျော်ပြီအဲကိုဟိုတော့မရှိတော့ဘူးစားကိုလည်းလွှဲချင်တော့ပြောနေတာ
တမန်တော်နဲ့ရခိုင်လက်နက်ကန်အဖွဲ့တို့ကြတိုက်ပွဲတွေဆက်လက်ပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာနိုင်ငံရေးသမားတွေအစိုးရဝန်ထမ်းတွေနဲ့အရာသားတွေဟာလက်နက်ကန်တပ်ဖွဲ့တွေရဲ့ဖမ်းဆီးမှုတွေမကြာခဏကြုံရလေရှိပါတယ်တမန်တော်ကရောအဖွဲ့ကပါဖမ်းဆီးတာတွေရှိသလိုဖမ်းဆီးထိန်းသိမ်းစားစဉ်ပေးဆုံမှုတွေလည်းကြုံရလေရှိပါတယ်ခင်ဗျာကျွန်တော်တတ်နိုင်ရခိုင်ပြည်နယ်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်
လာပါရှင်မြန်မာနိုင်ငံမှာနိုဝင်ဘာလရှိရနေကျင်းပမယ့်ထွေထွေရွေးကောက်ပွဲနီးကပ်လာပြီဖြစ်သလိုရွေးကောက်ပွဲအတွက်ပါတီတီးတီးကပြင်ဆင်မဲဆွယ်ပွဲတွေစတင်နေကြပါပြီနိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်မဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးစီစဉ်ဖြစ်တဲ့ VOA မြန်မာပိုင်းကအပတ်စဉ်ဆွေးနွေးတင်ဆက်ပေးသွားပါမယ်ဒီ season ကိုစနေနေ့ည9:00 နာရီထုတ်လင်းတဲ့ VOA TV Magazine season မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ရုပ်မြင်သံကြားနဲ့ DVD ရုပ်သံကထုတ်လင်းပေးတဲ့အပြင် VOA Internet website စာမျက်နှာ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းထုတ်လင်းပေးနေတဲ့အချိန်နဲ့တပြိုင်တည်းကြည့်ရှုနိုင်ပါတယ်။ Radio ကနေလည်းအပတ်စဉ်ထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင်။
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်ရှင
်အခုတော့ဥုံခင်းရဲ့မြန်မာရေးသုံးသပ်ချက်ကိုနှာစင်ရမှာဖြစ်ပါတယ်ရွေးကောက်တင်မြောက်ထားတဲ့အရသာအစိုးရရဲ့လှုပ်ဆောင်နိုင်မှုစွမ်းရည်ကိုမကျေနပ်ရကဆန္ဒမဲမပေးဘဲရွေးကောက်ပွဲတပိတ်မှောက်ဖို့ဆော်ဩကြတဲ့လှုပ်ရှားမှုပေါ်ပေါက်လာပုံကိုဦးအောင်ခင်ကရေးသားပြီးကျွန်တော်ညဝင်းအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
ကိုဗစ်ရောဂါအန္တရာယ်ကြောင့်သွားလာလှုပ်ရှားမှုကိုကန့်တတ်တဲ့စည်းမျဉ်းစည်းကမ်းထုတ်နေချိန်မှာရွေးကောက်ပွဲမှာမဲမပေးဖို့စော်ဩတဲ့လှုပ်ရှားမှုပေါ်ပေါက်လာပါတယ်ရွေးကောက်ပွဲမှာနိုင်ငံသားတိုင်းမဲဆန္ဒပေးပိုင်ခွင့်ရှိတယ်လို့သတ်မှတ်ကြပါတယ်ဒါပေမဲ့မဲပေးတာကိုတာဝန်အဖြစ်မပေးမနေရပေးရမယ်လို့22နိုင်ငံမှာသာပြတ်ထန်းထားပါတယ်။မဲပေးတဲ့တာဝန်ပြည့်လို့အရေးယူတဲ့နိုင်ငံကတော့17နိုင်ငံပဲရှိပါတယ်။မဲမပေးမနေရလို့ပြတ်ထန်းထားတဲ့ဩစတြေးလျနဲ့စင်ကာပူမှာမဲမပေးသူကိုဒဏ်ငွေဆောင်ခိုင်းပါတယ်။ထိုင်းနိုင်ငံမှာတော့မဲမပေးသူကိုအရေးမယူပါဘူး။နိုင်ငံအများစုမှာမဲဆန္ဒပေးတာကိုအခွင့်အရေးအဖြစ်သတ်မှတ်ပါတယ်။မဖြစ်မနေထားဆောင်ရမယ့်တာဝန်လို့မသတ်မှတ်ပါဘူး။2008အခြေခံဥပဒေအခန်းကိုပုံမှန်391မှာအသက်18နှစ်ပြည့်ရင်မဲဆန္ဒပေးပိုင်ခွင့်ရှိတယ်လို့သာဖော်ပြပါတယ်။ဥပဒေအရမဲပေးခွင့်ရှိသူတိုင်းမဲဆန္ဒပေးပိုင်ခွင့်ရှိတယ်လို့ဖော်ပြပါတယ်။ရွေးကောက်တင်မြှောက်ခြင်းနဲ့ဆိုင်တဲ့အခန်းကိုတစ်ခုလုံးမှာဆန္ဒမဲပေးပိုင်ခွင့် The right to vote လို့သာသုံးတာမို့ မဲပေးပိုင်ခွင့်ဟာကိုယ်ပိုင်အခွင့်အရေးတစ်ခုသာဖြစ်နေပါတယ်ဒီအခွင့်အရေးကိုမဖြစ်မနေအသုံးပြုရမယ်လို့ပြဋ္ဌာန်းထားတာမျိုးမရှိပါဘူ
းရခိုင်ပြည်နယ်မှာအကြမ်းဖက်တိုက်ခိုက်နေတာကိုမကျေနပ်သူတွေကရွေးကောက်ပွဲမှာဆန္ဒမဲမပေးဘဲကန့်ကွက်ကြမယ်အကြောင်း Facebook လူမှုကွန်ရက်မှာရေးသားကြရတာစာပြီးမဲမပေးရေးလှုပ်ရှားမှုစတင်လာတာလို့သိရပါတယ်ဇွန်လကစတဲ့လှုပ်ရှားမှုကိုလူသိမများသေးပေမဲ့မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကဝေဖန်တဲ့အခါလူသိပိုများလာပါတယ်။ဩဂုတ်လ9ရက်နေ့ကလုပ်တဲ့အွန်လိုင်းဆွေးနွေးပွဲမှာတာဝန်တရအနေနဲ့မဲပေးခွင့်ရှိသူတိုင်းမဲပေးကြဖို့ဒေါအောင်ဆန်းစုကြည်ကတိုက်တွန်းသွားတာကိုကြည့်ရင်မဲမပေးရေးလှုပ်ရှားမှုပြန့်နှံ့လာပုံကိုခံမှန်းနိုင်ပါတယ်။ဩဂုတ်လ10ရက်နေ့ရောက်တော့ဆန္ဒမဲမပေးပဲရွေးကောက်ပွဲကိုတပိတ်မှောက်တဲ့လှုပ်ရှားမှုလုပ်မယ်လို့ဘဂဒါမြအဖွဲ့ချုပ်ကကြေညာပါတယ်။2008အခြေခံဖွဲ့စည်းပုံအရကျင်းပတဲ့ရွေးကောက်ပွဲမှာဆန္ဒမဲပေးနေလို့အကြောင်းထူးမှမဟုတ်ဘူးလို့ဘဂဒါကဆိုပါတယ
်။ပြည်သူအများစုထောက်ခံလို့2015ရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရတဲ့ NLD ပါတီတောင်းအခြေခံဥပဒေကိုမပြင်းနိုင်တာကိုထောက်ပြကြပါတယ်။2008အခြေခံဥပဒေအောက်မှာကျင်းပတဲ့ရွေးကောက်ပွဲတွေဟာစစ်အုပ်စုအကျိုးစီးပွားကိုကာကွယ်တဲ့အစိုးရကိုတင်မြောက်တဲ့လုပ်ရတာဖြစ်တယ်လို့ဘာကတာများအဖွဲ့ချုပ်ကဆိုပါတယ်။ဒါကြောင့်မဲမပေးရေးကိုအွန်လိုင်းမှာရောမြေပြင်မှာရောလှုပ်ရှားဖို့ရည်ရဲတယ်လို့ကြေညာပါတယ်။ COVID အန္တရာယ်ကြောင့်ရွေးကောက်ပွဲကိုစိတ်ဝင်စားသူနေပါနေချိန်မှာမဲမပေးဖို့တပိတ်မောက်စောတာဟာနိုင်ငံရေးအားနည်းချက်ဖြစ်တယ်လို့မြင်သူတွေလည်းရှိပါတယ်။ဆန္ဒမဲမပေးတာနဲ့ရွေးကောက်ပွဲကိုစိတ်မဝင်စားတာဟာအထူးသူပါပဲ
။ဒါပေမဲ့2010မှာစီဆိုးရပြဋ္ဌာန်းတဲ့ပြည်သူ့လွှတ်တော်ရွေးကောက်ပွဲဥပဒေအခန်း73မှာရွေးကောက်ပွဲဆိုင်ရာပြစ်မှုနဲ့ပြစ်ဒဏ်တွေအကြောင်းဖော်ပြထားပါတယ်။ဆန္ဒမဲမပေးအောင်အကြမ်းဖက်မှု၊ချိန်ချောက်မှု၊လိန်လေလှည့်ပြားမှု၊လက်ပေးမှုစတာတွေလို့ရင်ထောင်ဒဏ်တစ်နှစ်ဒါမှမဟုတ်ဒဏ်ငွေကျပ်တစ်သိန်းချမှတ်နိုင်တယ်လို့ပုံမှန်59မှာဖော်ပြပါတယ်။လူမျိုးရေးဒါမှမဟုတ်ဘာသာရေးကိုအကြောင်းပြပြီးဆန္ဒမဲပေးရန်မပေးရန်ဟောပြောမှု၊အားပေးလို့ဆော်မှု၊ကြီးညာချက်ထုတ်မှုစတာတွေမှာအလားတူထောင်ဒဏ်နဲ့ငွေဒဏ်တွေချမှတ်နိုင်ပါတယ်။ဆန္ဒမဲပြစ်ပြအောင်ဒါမှမဟုတ်ရွေးကောက်ပွဲပြပြအောင်ရည်ရွယ်ပြီးစီးရုံးဟောပြောမှုလှုံ့ဆော်မှုရေးသားမှုဖြန့်ချီမှုပိုစတာအသုံးပြုမှုစတာတွေကိုလည်းအရေးယူနိုင်တယ်လို့ဆိုပါတယ
်။ရွေးကောက်တင်မြောက်ထားတဲ့အစိုးရရဲ့စွမ်းဆောင်နိုင်မှုကိုကြည့်ပြီးမချေမနှက်ဖြစ်ရကနေစန္ဒမဲပေးလေအကြောင်းထူးမှမဟုတ်ဘူးလို့သုံးသပ်လာကြတာဖြစ်ပုံရပါတယ်။တကယ်တော့ရွေးကောက်ပွဲအစိုးရတက်တန်းဟာဆင်တင်ပဲရှိပါသေးတယ်။စီအုပ်စုဝင်ပြည်ခိုင်ပြိုးပါတီက9နှစ် NLD အစိုးရက9နှစ်ပါဒီပေါက်60ကြီးစိုးခဲ့တဲ့စစ်အာဏာရှင်ဓလေ့ကို9နှစ်နဲ့ပြက်ပြေအောင်လုပ်ဖို့ဆိုတာအလွန်ခက်ခဲတဲ့ကိစ္စပါဒီမိုကရေစီလိုထားတဲ့အစိုးရတွေဆက်လက်တည်မြဲနေမယ်ဆိုရင်အာဏာရှင်ဓလေ့ဟာလည်းတဖြည်းဖြည်းပြက်ပြေသွားနိုင်ပါတယ်ရွေးကောက်ပွဲဟာမိမိရဲ့သဘောထားကိုဆန္ဒမဲနဲ့ပြတ်တတ်တဲ့နိုင်ငံရေးကျင့်စဉ်ဖြစ်ပါတယ်ဒီမိုကရေစီလိုလားသူတိုင်းဟာနိုင်ငံရေးမှာပါဝင်လှုပ်ရှားဖို့လိုပါတယ်ဆန္ဒမဲပေးတာဟာနိုင်ငံရေးလှုပ်ရှားမှုတစ်ခုဖြစ်ပါတယ်တပြည်လုံးမှာစန္ဒမဲပေးပိုင်ခွင့်ရှိသူ38တန်းရှိပြီးဒီအထက်မှာပထမဦးဆုံးမဲပေးခွင့်ရသူ9တန်းကျော်ရှိပါတယ်။ရန်ကုန်တိုင်းမှာတော့မဲစန္ဒရှင်9တန်းခွဲလောက်ရှိတဲ့အနေနဲ့ပထမအကြိမ်မဲပေးနိုင်တဲ့လူငယ်က9သိန်းလောက်ရှိပါတယ်။ရွေးကောက်ပွဲကိုယုံကြည်တဲ့အတိုင်းအတာကိုလိုက်ပြီးစန္ဒမဲပေးသူအနည်းအများရှိလာမှာဖြစ်ပါတယ်ခင်ဗျာ။
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ဆက်ယုံတွေမှာကိုဗစ်ကာကွယ်ရေးအကြောင်းပြောပြထားပါတယ်။ကိုဗစ်ရောဂါကူးစက်မှုမြင့်မားနေတဲ့ရန်ကုန်မှာဆက်ယုံတွေများတဲ့မြို့နယ်တွေမှာကူးစက်မှုထိတ်ဆုံးရောက်နေချိန်ဒီဆက်ယုံတွေပြန်ဖွင့်လိုက်တာကနေကူးစက်မှုထပ်တက်မလာရေးကာကွယ်ဖို့အရေးကြီးနေပါတယ်။ဒီဆက်ယုံတွေရဲ့ကူးစက်မှုအန္တရာယ်များတဲ့အဓိကဘလိုနေရာတွေမှာဘယ်ပုံဘယ်နည်းနဲ့ကာကွယ်သင့်ပါလဲ။ဒီအကြောင်းမြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေယောဂါကုဆရာဝန်များအဖွဲ့ကဒေါက်တာမြင့်ကိုကျွန်တော်ဝင်းမင်းကမေးထားပါတယ်။ Okay ဒေါက်တာမြင့်ခင်ဗျာကျွန်တော်တို့ဒီကိုဗစ်ကရန်ကုန်မြို့မှာဒီပိုးတွေ့သူရောသေဆုံးသူပါလိုက်ပြီးတော့ဆက်များနေချိန်မှာပဲပေါ့နော်။တစ်ဖက်ကလည်းစီးပွားရေးနဲ့လုပ်သားတွေစားဝတ်နေရတဲ့ပေါ့ဆရာနော်။အရင်ရဆိုင်ထားခဲ့ရတဲ့ဒီထောင်းနဲ့ချီတဲ့ဆက်ယုံတွေကိုပြန်ဖွင့်ခွင့်ပေးလိုက်ရပါတယ်ဆရာဒီနေရာမှာဒီစကူးဆက်မှုတွေဆက်ပြီးတော့တိုးမလောင်ပေါ့ဆရာနော်ဒီကာကွယ်ရေးလုပ်တင်တာတွေကိုအရေးကြီးဆုံးဆိုရင်ဆရာဘာစပြီးတော့ပြောပြမလဲ
အဲ့တော့ကိုဗစ်ကတော့ကျွန်တော်တို့ဒီထိန်းချုပ်နေသေးပေါ့လေ တရုတ်နေစင်းမှာပဲပေါ်တဲ့တွေ့ရသူကောင်3000ကျော်လာပြီအဲ့တော့သေးတဲ့သူကလည်း900ကျော်လာပြီအဲ့တော့ခုနစိတ်ရောအများစုကလည်းပိတ်ထားတာတွေ home stay တွေပေါ့နော်တမျိုးနယ်လုံးအိမ်မှာပဲနေကြပါဆိုတာလို့ဒါတော့စာဝန်တွေကခက်ခဲလာပါပေါ့နော်အဲ့တော့သူတို့တလည်းနိုင်ငံတော်ကပြန်ပြီးတော့စိတ်ရောတွေပြန်ပေးဖွင့်ရင်သတ်မှတ်ထားတဲ့စည်းကမ်းတွေအတိုင်းတော့လိုက်နာမယ်ပေါ့နော်ဟိုအရင်ကသူတို့ပထမလိုင်းတော့လည်းအတွေ့အကြုံရပြီပြီကိုယ်တော်ထွက်မိတယ်ဆိုတာကကိုဗစ်ကလည်းသူဆက်ပြီးတော့လိုင်းရမငြိမ်သေးဘူးဆိုတော့ကိုဗစ်ကိုလည်းကာဝယ်ဖို့အဓိကကျန်းမာရေးဝန်ကြီးဌာနကဟိုဧပြီလကထုတ်ပြန်ထားတဲ့စည်းကမ်းတွေရှိတာပေါ့နော်အဲ့တော့အလို့ရှင်တွေဘက်ကကျောင်းကဖယ်ရီတွေနဲ့ကြိုပြရမယ်လူလူဘတ်စကားတွေနဲ့စီမလာနေပေါ့အဲ့တော့ခေါ်တဲ့ကားပေါ်တက်လို့ရှိရင်အားပါမတ်စီတက်မရှိဘူးဝင်မယ်အဲ့ဒါရဲ့ပြန်နေတဲ့ဟန်ဆာတွေနဲ့ဖျက်ပေါ့နော်လူတွေနဲ့ချဲပြီးတော့ခေါ်လာမယ်အတုပ်လိုက်အတုပ်လိုက်အဲ့တော့ဒါကအလုံးစမ်းရှင်တွေကစီစဉ်ပြရမှာပြောစည်းကမ်းတွေသတ်မှတ်ထားတယ်အဲ့လိုလုံးမပြီးနိုင်ဘူးဆိုရင်တော့အဖွင့်နေပေါ့သူတို့ပြော A level ထဲမှာဒါမျိုးကြီးပါတယ်အတတ်နိုင်ဆုံးဝင်လို့ရှိရင်လည်းစက်ရုံနဲ့ဝင်လို့ရှိရင်သူတို့ကအဖျားတိုင်းတယ်ဖော်ကြီးကစက်ရုံထဲမှာစက်ရုံသူ့ကိုယ်ရဲ့သားတွေကိုသူကဆက်သွယ်ပြီးတော့ဖျားနာနေတယ်ကိုဗစ်တန်တွေရှိတဲ့လူတွေအိမ်မှာရှိတယ်ဆိုရင်တော့ပြုံးမတက်ပါနဲ့ပြောထားရမယ်ကိုယ်ဆောင်လေးဆိုမလာနဲ့ပေါ့ဗျာတကယ်တော့အဲ့လိုပဲကျန်းမာနေတဲ့လူတွေတက်ပြီဆိုလို့ရှိရင်လည်းကိုဗစ်ကလက္ခဏာမပြပဲရှိနေတဲ့အတွက်ကြောင့်အဲဒီဝင်ဝင်ဝါတွေဟိုကလက်ဆေးမယ်ကျောင်းနေတော့ကျွန်တော်ဖွင့်တော့ကစစ်စစ်လိုပဲနော်ဝင်ပေါက်ကစားလူတွေကို၆ပေးသုံးပေးထားရမယ်အဖျားရှိတဲ့လူတွေကသူကဖယ်ချလိုက်မယ်ပြီနော်အဲဖြုံနဲ့မဝင်နဲ့ပေါ့အလက်ဆေးတဲ့နေရာလည်းအများကြီးလုပ်ပေးထားရမယ်ဆိုတာမျိုးတွေ
ဟုတ်ကဲ့နောက်ထပ်ရောဆရာဒီစက်ရုံတဲ့တခြားနေရာတွေမှာလေ
လုပ်ငန်းဝင်ထဲမှာသုံးပေးထားရမယ်မတ်စတာတာကလီဝင်လူတွေကောင်းရင်လားအော်ကကျွန်တော်ဓာတ်လီသားတက်တာအဆောပါဗျာ။အဲဒါဆိုလူလေးယောက်တည်းပုံမဆင်းတဲ့လူလေးယောက်ကလည်းတယောက်နဲ့တယောက်ကိုမျက်နှာချင်းမဆိုင်မနဲ့နောက်ပြန်ကြောခိုင်းတာမျိုးတွေပေါ့နော်။မတ်စတာထားရမယ်ဆိုတာမျိုးတွေဓာတ်လီကားတွေကနေတော့အခန်းလုံတာကိုလုံတဲ့အခန်းနဲ့ပိတ်မထားပြရအောင်။ပြီးတော့ခမင်းစားကမှလူတွေမကတ်သွားအောင်ခမင်းစားတဲ့နေရာမှာမတ်စတာတင်ဖြုတ်ပြီးအဲဒီတော့ဖြုတ်တဲ့အခါမှာသုံးပေအနည်းဆုံးခွာထားရမယ်ဆိုတဲ့အထီးမှနေရှိရလားပေါ့နော်။အဲ့ခါတိုင်းတော့ကျွန်တော်တို့ကဒါသမင်းစားဆောင်ကြီးရှိတယ်ဆိုတာမျိုးပြထားတာပေါ့အဲ့ဒါကြီးအကုန်လုံးတကားတွေဖွင့်လေးအလုံးမလုံးနဲ့အဲ့တဲမှာလူတချို့တဝက်ကိုထားဖြစ်နေသုံးဝင်မကောက်ချောက်ပြီးတော့ခွာထားအဲ့တချို့ကလည်းအပြင်ထွက်ပြီးလေးရနေမှာစားလို့ရနေတာတွေမျိုးတွေပေါ့နော်ခဝေးဝေးမှာစစ်ပင်ရိပ်မှာစိတ်အောင်ဆိုတာအကျယ်ကြီးတွေပဲလေအဲ့တော့အဓိကကအတူတူစားတဲ့မတ်စောတထားကြတယ်လူလူကြီးကစားပြီးဆိုစကားတွေပြောကြဖွင့်ကြကျွန်တော်တို့ဟိုကျမကြီးဝန်ထမ်းနေရာစားဗျာကျမကြီးဝန်ထမ်းနေကူတာအဲ့လိုမျိုးတွေနဲ့ကူတာသူကူစင်တာမှာနေတဲ့လူတွေကူတာကသူတို့ကတော့ဘောလုံးကြီးလေးလုပ်နေကြတယ်ဒါပေမဲ့သမင်းစားတို့မျိုးမျိုးလာပါအဲ့ဒီတားမှာစုပြီးတော့မတ်ကိုဖြုတ်ပြီးတော့စားလိုက်ကြတဲ့နေရာမှာရှိုးဆောင်နေတဲ့စီကူခံရတာအဲ့တော့လုံးလုံးလူကမားတွေမှာလည်းတတ်နိုင်လို့လူမစုမိဘူးကအေးအဲ့တော့ကုန်တင်ကားတွေနဲ့ကုန်တင်ကုန်ချတွေရှိတယ်ဒရိုင်ဘာတွေကိုအောက်မဆင်းနဲ့အောက်ကကုန်တင်ကုန်ချနေတဲ့မရောနဲ့ချက်မှတ်တဲ့လူတွေကိုဂါဒီလုပ်ပေးရမယ်ဆိုတာမျိုးတွေ့တ
ယ်ဟုတ်ကဲ့ဆရာကြီးဒီနောက်ထပ်ရောဒီကာကွယ်ရေး
တော့အင်းသားတွေဘာကြီးကအဆပါနော်အင်းသားတွေမှာလူတွေလွာမပြေအောင်ပြီးတော့အင်းသားတွေမှာတကားလက်ကင်တို့တ िश ူပေပါတွေထားပေးရမှာတို့မိုက်ပုံးကောင်းကောင်းသိမ်းပေးရမှာတို့ဟိုကတော့တယောက်ဝင်ပြီးတော့ရင်သုံးယောက်ဝင်ပြီးတခါစက်စင်းလို့မလားပေါ့အဲ့လိုလူသားတွေပို့ထားပေးရမယ်သူကပို့တဲ့စီရီနဲ့ဖျက်နေရမယ်ကွန်ပျူတာနဲ့သုံးမယ်ဆိုကွန်ပျူတာလက်ကင်ကလုတ်တွေပေါ့နောက်ကရုံးထဲဝင်တဲ့ခါကျအရင်တော့ဆိုလို့ရှိရင်တို့ကအဝင်ထွက်ကိုတို့က attendance ပုံများရုံးဝင်လာဆိုလက်မှတ်ထိုးခိုင်းတာတို့ finger scan ဖတ်တာတို့လုပ်တယ်ဒါတွေကိုမလုပ်ပါနဲ့လို့လည်းဆိုတာမှားထားတယ်အဲ့တော့အဲ့ဒီနေရာမှာလက်မှတ်ထိုးတဲ့နေရာမှာတန်းစီနေကြတာလို့လူအုပ်ဆောင်နေရတာလို့ဖြစ်သွားမှာဆိုတော့ကြောင့်ဒီအမေတို့ check in လုပ်နေသူမရှင်တပ်ပုံလေးနဲ့ရိုက်တာမျိုးပေါ့နော်တို့အဲ့အမေတွေလုပ်ပေးရမယ်ဆိုတာမျိုးပေါ့ဒါတချို့ကြတော့တချို့စက်ရုံတွေကသူတို့စက်ရုံထဲမှာပဲဟိုဝတ်စုံတွေဝတ်ရတယ်အဲ့ဒီဝတ်စုံတွေကတစ်ခါလုံးဆိုရင်စွန့်ပြေးမယ်နေရာကောင်းကောင်းထားရမယ်လူကမာတွေပြန်ပြီးဆိုရင်ဒီဝတ်စုံတွေချော့မယ်အိမ်မှာဆိုရင်အိမ်ရောက်ပြန်မိသားစုနဲ့ဝင်အိမ်ကြီးချူရမယ်လက်စေးရမယ်ပေါ့နော် website လေးရမယ်ပေါ့နော
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရော
လုပ်ငန်းဝင်ထဲမှာတော့လိုက်လာနေပြီးတော့အပြင်မှာရုပ်ရုပ်ထွက်တယ်ကြောင့်ရုံးနေရုံးစင်းရင်ကြောင့်တအုပ်ကြီးထွက်တယ်အခုကျွန်တော်တို့စိတ်ုံတွေဖွင့်လိုက်တယ်ဆိုတော့တွေ့လိုက်ရတာကဖိုင်တိုင်းရဒိတ်ကိုကားကြီးကမှဒီစိတ်ုံတွေကိုတွားမယ်လူတွေတန်းစီပြီးတော့သူတို့ကားကိုဆောင်းတယ်လူကအများကြီးပဲတော့အဲ့လိုတဲ့ယူရင်ပူကဖြစ်တယ်စိတ်ုံကြမှာခွာတယ်အဲ့တော့အစားတွေဟိုကလူတွေခွဲထားမယ်ဝင်လာမယ်စိတ်ုံထဲမှာလည်းစုတဲ့နေရာကိုတွားမသွားမိအောင်ရှောင်ရမှာပေါ့နော်ဒါကိုလူတိုင်းလူတိုင်းကအဲ့အတိကိုကျွန်တော်အကျင့်ကိုရအောင်အမတို့ကြည့်ကြရေးမှုတွေထားပြီးတော့လိုက်ပြီးတော့လှုပ်ဆုံးပေါ်ပေးရမယ်။ဒါစပီကာလေးတွေနဲ့စက်ရုံထဲမှာတက်နှံ့တာပေါ့နော်။အများအားသတိပေးနေရတာ။ဒါကြောင့်တောင်းမဲ့တော့ခွာပြီးပါ။မကြာခဏတော့စပီကာလေးနဲ့လွှင့်ပေးတာမျိုးလေးတွေပေါ့နော်။အဲတချို့နေရာတွေမှာအနားယူနေတယ်ဗျ။ဗီဒီယိုနဲ့ပြထားမယ်။အဲ့ထက်မှလည်းလူအနေငယ်ပဲထားမယ်။ကစားတွေဖွင့်ထားမယ်ပေါ့နော်။အလုံးပိတ်တဲ့အခန်းလူများများချက်သိနေတဲ့အခန်းတောင်းမဲ့တော့ခြောက်ပြီးမကွာမကတ်နေတဲ့ခန်းမျိုးဆိုရင်15မိနစ်လောက်နေရင်ဒီလူကစားပြောတာနေရာကိုကူးနေတယ်။နာတီတောင်းဆိုမှလည်းမဟုတ်ဘူးပေါ့နော
်။ဟုတ်ကဲ့ဆရာကြီး။ဒီနေရာမှာဒီစားတော့ဒါအပြင်ပေါ်ဆရာเนาะနောက်တစ်ခုဒီ match ချက်အမှာကတော့ရေတောက်တဲ့အချိန်ပေါ်ဆရာအဲ့ဒီအတွက်ရောတူဦးချင်းရေဘူးလေးတွေယူလာတာမျိုးနောက်စက်ရုံကဘယ်လိုစီမံပေးတင်လဲပေါ်ဆရာเนาะရေတောက်တာအတွက
်စက်ရုံကကျွန်တော်တို့တောက်ရေးတာနေဖြန့်ဖြူးပြီးတာတွေလည်းလုပ်နိုင်တယ် တူးရင်းလူသားတွေလည်းဖြစ်နိုင်တယ်ပေါ့နော်။ဒါဖြန့်တူးတဲ့နေရာမှာလည်းခုက6ပေကွာစနစ်နဲ့ပဲသွားရမှာပေါ့နော်။ပြီးတော့ကင်တွေပြီးတောင်တောင်လက်ကိုးပြီးဆိုတဲ့ကွာကျွန်တော်လက်ဆေးရမှာလေပေါ့နော်။ပြီးတော့ဒီလက်တူလည်းမကြာခဏကျွန်တော်နှစ်ပြက်နာကင်လိုက်နှလုံးကင်လိုက်ပါကင်လိုက်လို့တော့မလုပ်မိအောင်ပေါ့။အဲ့တော့စက်ရုံထဲမှာလုံလောက်တဲ့လက်ဆေးဖို့နေရာတွေထားပေးရမယ်။ပြီးတော့ဆန်းစနစ်တွေလည်းအများကြီးထားပေးရမယ်။တခုခုနဲ့ကင်တွေပြီးတိုင်းမိမိလက်ကိုဆန်းစနစ်တွေသာပဲဖြစ်ဖြစ်အဆက်နဲ့ဒီနဲ့ပေးထားတဲ့နေရာမှာစက္ကန့်30ပြည့်သွားဆေးမယ်ဆိုရင်တော့ကိုလက်တွေမှာတွေ့ကတ်နေတဲ့အမုံမွားတွေအကုန်လုံးကပါသွားတယ်ဗိုက်ရပ်ကိုပါသွားမယ်ပြီးတော့အန်ရှင်းရဲ့လူကမာတွေကိုတက်နေသမျှအနည်းဆုံး level 2 PPE လောက်ဝတ်ထားပြီးတော့သူတို့ကသူများအငစ်ကြီးတွေကင်ရတော့မှာအင်္ဂါဆေးရပါမယ်ကျန်းတိုက်တာပါမယ်ကွန်ပျူတာကလုတ်တွေကိုပုတ်တာပါမယ်မှန်တွေကိုတိုက်တာပါမယ်တရားတွေကလက်ကင်ပုတွေအကုန်လုံးပဲအဲ့ဒီလူတွေအကုန်ကတော့ကာကွယ်တဲ့အဝတ်ဆောင်တွေကိုဒါလည်းတန်ရှင်းရဲ့လူသားတက်ရှိတာဝင်နော
်ဟုတ်ကဲ့ဆရာတော့အခုလိုဒီစက်ရုံတွေပြန်ဖွင့်တာအတွက်ကာကွယ်နဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောဖို့ရှိအောင်လားဆရာ
ဒါလူသမားများအားလုံးဘေးကင်းရန်ကင်းနဲ့ဝင်ငွေတွေလည်းရတော့ကထပ်ပြီးရထားတာကြီးလည်းမရှိအောင်တော့သူတို့ကိုယ်နဲ့ကမိမိကစကာကွယ်တဲ့အသိတွေတော့တွေးဖို့လိုပါတယ်စက်ရုံမှာတော့နေပြီးတော့အိမ်ထဲရောက်တော့စက်ရုံမှာပါလာတဲ့အမုံကွာဗိုင်းရပ်စ်အကျဉ်းချန်နေတဲ့အိမ်ကမိသားစုတွေကိုလည်းမကူဆက်ဖို့အတွက်အိမ်ရောက်ရင်ချက်ချင်းမမီလက်စေးအဝတ်အစားတွေချော့ကလေးတွေကိုချက်ချင်းမချီဖို့မကင်ဖို့ပြန်လိုက်ချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်တင်းလွာကကြွဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တင်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ရသိတောင်မြို့နယ်မှာအစိုးရတပ်နဲ့အေအေတို့အကြားတိုက်ပွဲပြင်းထန်ခဲ့ပါတဲ့ချင်းပြည်နယ်ပလဝမြို့နယ်ကကျေးရွာပေါင်း200ကျော်ဆံပြက်လက်မှုကြုံတွေ့နေရတယ်ဆိုတာနဲ့ရခိုင်ပြည်နယ်မှာမြန်မာစစ်တပ်ကလူခွင့်ရေးချိုးဖောက်မှုတွေအကြမ်းဖက်မှုတွေကိုရပ်တန့်ပေးဖို့ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့မှာရခိုင်လူမှုအဖွဲ့အစည်းတွေကဆန္ဒပြခဲ့ကြတဲ့အကြောင်းတွေကိုကြားကြရမှာပါရှင်
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်ရတိတောင်မြို့နယ်မှာအစိုးရတပ်နဲ့အေအေတို့အကြားအောက်တိုဘာလ23ရက်နေ့ကတိုက်ပွဲပြင်းထန်ခဲ့တဲ့အတွက်လူနေအိမ်တချို့မီးလောင်ပျက်စီးခဲ့ပြီးထောင်နဲ့ချီတဲ့ကျေးရွာသားတွေလည်းနေရကနေစွန့်ခွာထွက်ပြေးနေရပါတယ်ထီးဆွဲနဲ့အောင်သာစင်ကျေးရွာအနီးကအေအေအခြေကုပ်စခန်းတစ်ခုကိုအစိုးရတပ်ကလေတပ်ရေတပ်အကူအညီတွေနဲ့ထိုးစစ်ဆင်တိုက်ခိုက်ခဲ့တယ်လို့ဗုဒ္ဓတောင်နဲ့ရတိတောင်အခြေစိုက်တိုက်ရင်းတွေကလည်းလက်နက်ကြီးနဲ့ပစ်ကူတိုက်ခိုက်ခဲ့တဲ့အတွက်တိုက်ပွဲပြင်းထန်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်အစိုးရတပ်ကပစ်တဲ့လက်နက်ကြီးကြီးတွေဟာအောင်သာစီရွာအတွင်းကြားရောက်ပောက်ကွဲခဲ့တဲ့အတွက်လူနေအိမ်တချို့မီးလောင်သွားခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်တပ်မတော်တင်းမှန်ပြန်ကြားရေးအဖွဲ့ကတော့အောင်သာစင်ကျေးရွာကိုဆုတ်ခွာသွားတဲ့ AA အဖွဲ့ကမိရှုသွားတာဖြစ်တယ်လို့တင်းထုတ်ပြန်ထားပါတယ်
မြန်မာသမ္မတနဲ့ရခိုင်တပ်တော်အေအေတို့စစ်မဲ့ဖြစ်ပွားရာချင်းပြည်နယ်တောင်ပိုင်းပလဝမြို့နယ်ကကျေးရွာပေါင်း200ကျော်လူဦးရေ6000ကျော်ဟာစံပြလက်မှုနဲ့ကြုံတွေ့နေရတယ်လို့ချင်းစစ်ဘေးရှောင်ပြည်သူများအရေးပေါ်ကူညီရေးနဲ့ပြည်လဲသူဆောင်ရေးကော်မတီ RRCCI ကအောက်တိုဘာလ23ရက်နေ့မှာထုတ်ပြန်ထားပါတယ်ပလဝမြို့နယ်အတွင်းကအုပ်စုပေါင်း86အုပ်စုကျေးရွာပေါင်း246ကျေးရွာတို့မှာဒေသခံပြည်သူ6000ကျော်တို့ဟာစံပြလက်မှုနဲ့ရင်ဆိုင်နေရတယ်လို့ RRCCI ကပြောပါတယ်အခုလက်ရှိပလဝမြို့ပေါ်ကစံတအိတ်ကိုကြံ့ငွေ9000ခန့်ဈေးပေါက်နေပြီးကျောက်စလုံးကို900ခန့်ဈေးပေါက်နေတယ်လို့သိရပါတယ်ချင်းပြည်နယ်ဆိုရဖွဲ့ကတော့စစ်ဘေးရှောင်တွေကိုကူညီထောက်ပံ့မှုတွေပေးနေတာတွေရှိပေမဲ့တိုက်ပွဲရှောင်မဟုတ်တဲ့ရှေးရွာဘက်ကပြည်သူတွေအနေနဲ့လုံလောက်တဲ့ကူညီထောက်ပံ့မှုတွေမရရှိဘူးလို့ RRCCI ကပြောပါတယ်အခုလက်ရှိစံပြလက်တဲ့ရှေးရွာများစုဟာပလဝမြို့ဆက်ပိုင်းအရှိချမ်းနဲ့ကလသာမြို့အနောက်ဘက်ကမ်းတို့မှာရှိနေတဲ့ရှေးရွာတွေဖြစ်ကြပါတယ်
ကရင်ပြည်နယ်လိုင်းပွဲမြို့နယ်မဲဆန္ဒနယ်အမှတ်နှစ်မှာသွာလာခက်ခဲတဲ့ကျေးရွာအုပ်စု9စုကိုမဲဆန္ဒနယ်ကနေပယ်ဖျက်ပေးဖို့ကရင်ပြည်နယ်လွတ်တော်ဥက္ကဋ္ဌစောချစ်ခင်ကပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲထံကိုအောက်တိုဘာလ12ရက်နေ့ကအကြောင်းကြားစာပေးပို့လိုက်ပါတယ်။အဲ့ဒီဒေသမှာတိုင်းနာလက်နက်ကင်တချို့ရှိတာကြောင့်လုံခြုံမှုမရှိတာကိုပြက်ကာလကြောင့်တချို့ကျေးရွာတွေမှာအဝင်ထွက်ပိတ်ထားတဲ့အတွက်စီယုံရေးဆင်းဖို့ခက်ခဲတာနဲ့လမ်းပန်းဆက်သွယ်ရေးမကောင်းတာစတဲ့အကြောင်းပြချက်တွေနဲ့ ယ်လွတ်တော်ကိုယ်စားလှယ်လောင်းတွေရဲ့တင်ပြချက်ကြောင့်မဲဆန္ဒနယ်ကနေပယ်ဖျက်ပေးဖို့ကရင်ပြည်နယ်လွတ်တော်ဥက္ကဋ္ဌစောချစ်ခင်ကစတင်လိုက်တာလည်းဖြစ်ပါတယ်၎င်းတင်ပြစာနဲ့ပတ်သက်ပြီးကရင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ဘက်ကလက်ရှိတစုံတရာဆုံးဖြတ်ချက်မချသေးသလိုတင်ပြစာနဲ့ပတ်သက်ပြီးအဲ့ဒီဒေသမှာဝင်ရောက်အရွေးခံမဲ့ကိုယ်စားလှယ်အနေနဲ့လက်မခံနိုင်ကြောင်း KNDP ကရင်ပါတီဥက္ကဋ္ဌမန်းအောင်ပြည်စိုးကပြောပါတယ်အဆိုပါတင်ပြစာမှာလက်နက်ကင်တချို့ရှိလို့လုံခြုံစိတ်ချမှုမရှိကြောင်းသုံးထားတဲ့အတွက်လဲအဲ့ဒီဒေတာမှာရှိတဲ့လက်နက်ကင်အဖွဲ့အစည်းတွေအထင်မြင်လွဲမှားမှုဖြစ်ပေါ်လာတာကြောင့်ပြန်လည်တောင်းပန်ကြောင်းစာတစောင်းကိုလွတ်တော်ဥက္ကဋ္ဌစောချစ်ခင်ကအောက်တိုဘာလ14ရက်နေ့ကထုတ်ပြန်လိုက်ပါတယ
်မကြမ်းမီကျင်းပမဲ့2020ပြည်လုံးကျွတ်အသေးသေးရွေးကောက်ပွဲမှာမြန်မာနိုင်ငံတောင်ပိုင်းရှိတိုင်းဒေသလက်နက်ကင် EAOS ထိန်းချုပ်ရာဒေသတွေနဲ့ကျေးလက်နေပြည်သူတို့ရဲ့မဲပေးပိုင်ခွင့်အခက်အခဲနဲ့စိန်ခေါ်မှုအပေါ်မှာမိမောင်းထိုးဖော်ပြထားတဲ့ဖဲကြီးမရှိမှလွတ်မြသအမည်ရှိတဲ့အစီရင်ခံစာကိုမွန်ပြည်လူခွေးရေးဖောင်ဒေးရှင်းကပြီးခဲ့တဲ့အောက်တိုဘာလ10ရက်နေ့မှာထုတ်ပြန်ထားပါတယ်။အထူးသဖြင့်ဒီဖဲကြီးကအုပ်စုတွေထဲမှာတိုင်းဒေသလက်နက်ကန်ဖွဲ့စည်းတွေရဲ့ထိန်းချုပ်ဒေသနဲ့ပြည်သူတွေနဲ့ကျေးလက်နေမျိုးသမီးတို့ဇာတမြောက်မှုနဲ့အသိပညာနဲ့တက်ကြီးရွယ်ဦးတွေနေရဆုတ်ခွာတင်းချောင်းနေရသူပရမဆုံးမဲပေးကြမဲ့လူငယ်တွေရဲ့ရေကောက်ပွဲဆိုင်ရာခက်ခဲတွေနဲ့ပတ်သက်တဲ့စိန်ခေါ်မှုတွေကိုအဲ့ဒီအစီအငံစာမှာမိမောင်းသူဖော်ပြထားတာဖြစ်ပါတယ်။ဖဲကျင်းမရှိမှလွတ်မြတ်သအစီအငံစာဟာရေကောက်ပွဲကျင်းပမှုနဲ့ပတ်သက်ပြီးလူဦးရေနဲ့မဲစင်းဆိုင်ရာအချက်လက်တွေတိကျမှန်ကန်မှုအားနည်းနေတာလမ်းမဆက်တွေရေးသွားလာရေးခက်ခဲတာတွေနဲ့မဲယုံတွေဝေးကွာလွန်းနေတဲ့ပြင်ရေကောက်ပွဲပေါ်စိတ်ဝင်စားမှုနဲ့ယုံကြည်မှုအားနည်းနေတာတွေကိုလည်းမှတ်တမ်းပြုဖော်ပြပြီးသက်ဆိုင်ရာစုဖွဲ့တွေကိုအကြံပြုထားတာဖြစ်ပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲမြို့နယ်အတွင်းမှာအော်တိုဘာလ၂ရက်နေ့ကစတင်တဲ့အစိုးရတပ်မတော်နဲ့ RCSS SSA တို့အကြမ်းတိုက်ပွဲဟာကနေ့မှညှိနေပေမဲ့စစ်ရှောင်ဦးရေဟာ3500ကျော်အထိတိုးလာနေပါတယ်။စစ်တမ်းတဲ့ရွာတွေကတော့နှမခင်တောင်ထိပ်ရွာနဲ့ရွာဖြစ်ပြီးကျန်တဲ့နားဆောင်ရွာကွန်းဟန်နောင်ကွမ်းကောင်းလန်းဟိုက်ကွေရွာတွေကတော့အစိုးရတပ်ကရွာထဲဝင်ရောက်လှုပ်ရှားစခန်းချလို့တိုက်ပွဲဖြစ်မှာကိုစိုးရိမ်ပြီးထွက်ပြေးတိမ်းရှောင်ကြတာဖြစ်တယ်လို့စစ်ဘေးရှောင်တွေကပြောပါတယ်ကိုဗစ်ကူးစက်မှုစိုးရိမ်နေရတဲ့အချိန်စစ်ရှောင်ရွာသားတွေဟာကြောက်မဲမြို့နယ်ထဲကပုံကြီးကျောင်းခုနှစ်ကျောင်းမှာခိုလုံနေကြရတာဖြစ်ပါတယ်2015ရွေးကောက်ပွဲတုန်းကလည်းဒီဘောမန်ရှူကျေးတီမိုင်းနောင်ဖက်မှာ SSPP SSA ကိုအစိုးရတပ်မတော်ကတိုက်ခိုက်တာကြောင့်အဲ့ဒီဒေသကသုံးမြို့နယ်ဟာရွေးကောက်ပွဲမကျင်းပနိုင်ခဲ့ပါဘူ
းအခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မှာမြန်မာစစ်တပ်ကအယက်သားပြည်သူတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေအကြမ်းဖက်မှုတွေကိုရတံဖို့ဘင်္ဂလားဒေ့ရှ်နိုင်ငံဓာကာမြို့မှာအောက်တိုဘာလ17ရက်နေ့ကဘင်္ဂလားဒေ့ရှ်နိုင်ငံရခိုင်လူမှုအဖွဲ့အစည်းတွေကဦးဆောင်ပြီးတော့ဆန္ဒပြခဲ့ကြပါတယ်မောင်အေးကနေစူးစီးတင်ဆက်ပေးထားပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံဓာကာမြို့ဓာကာဆဲကွာလက်ရှိမှာဘင်္ဂလားဒေ့ရှ်နိုင်ငံကရခိုင်အမျိုးသား900ခန့်ဓာကာမြို့မှာလာရောက်ဆန္ဒပြတောက်ဆွေရတာနဲ့ပတ်သက်လို့ဆန္ဒပြပွဲကိုဥဆောင်သူတို့ဖြစ်သူကိုကျွမ်းကြီးကရခိုင်ဘာသာနဲ့အခုလိုပြောပါတယ
်ဒီဆန္ဒပြပွဲကိုသဘောဆောက်ဖုံးခဲ့တယ်ရခိုင်ပြည်မှာရခိုင်သတိကို
ဒီဆန္ဒပြပွဲလုပ်ရတာကတော့ရခိုင်ပြည်မှာရခိုင်သူရခိုင်သားတွေကိုပမာအစိုးရကရဲရဲစက်စက်တပ်ဖြတ်နေတဲ့အတွက်ဆန္ဒပြရတာဖြစ်ပါတယ်ကျွန်တော်တို့ရခိုင်လူမျိုးတွေကိုတတ်လာတာအခုမှမဟုတ်ဘူးလွန်ခဲ့တဲ့နှစ်ပေါင်း326ခုနှစ်ကတတ်ဖြတ်လာတာအခုဒီမရသေးဘူးအဲ့ဒါတွေကိုကျွန်တော်တို့ကန့်ကွက်တာပါဘင်္ဂလားဒေ့ရှ်မှာရှိတဲ့ရခိုင်တွေလည်းရခိုင်ရခိုင်ပြည်မှာရှိတဲ့ရခိုင်တွေလည်းရခိုင်ပါကျွန်တော်တို့အားလုံးတရားရဲပါဒါကြောင့်မို့ကျွန်တော်တို့စန့်ကျင်ရတာဖြစ်ပါတယ်
စန္ဒပြပွဲမှာဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘာဇာဘန္ဒရာဘန်ခါခါဆူရီတိုက်ကနာစားတဲ့ဒေသတွေမှာနေထိုင်ကြတဲ့ရခိုင်လူမျိုး900ခန့်စန္ဒပြခဲ့ကြတာပါစန္ဒပြသူတွေကတော့ရခိုင်ပြည်မှာပြည်တွင်းဆက်ရက်တန်ဖို့အရဲသားတွေအပေါ်ဖမ်းဆီးနှိပ်စက်ဆက်ဖြတ်နေတာတွေကိုရှာရှာရက်တန်ဖို့တရားမျှတမှုရဖို့အင်တာနက်ဖုံးပွဲဖို့စတဲ့လက်ကိုက်ပို့စရာတွေကိုကိုက်ဆောက်ထားကြပါတယ်ကိုဘတ်ယောဂါကိုအကြောက်ပြပြီးမြန်မာစိုက်တက်ကရခိုင်ပြည်မှာလူအခွင့်ရေးရှုတ်ဖတ်မှုတွေလုပ်နေတယ်လို့လည်းကိုကျွမ်းကြီးကအခုလိုစပြောပါတယ်
ကျွန်တော်တို့မှာဆောက်ရတဲ့ရခိုင်ပြည်မှာ COVID-19 ကိုအဆုံးဖြတ်
ကျွန်တော်တို့မြင်ရတာကတော့ရခိုင်ပြည်မှာ COVID-19 ကိုအကြောင်းပြုပြီးတော့ရွာတွေကိုမိရှုပ်နေတယ်လက်နဲ့ကြီးစင်နဲ့ပြစ်နေတယ်လေရင်နဲ့ဘုံကျင်းနေတယ်နောက်ပြီးစစ်သက်ကလူငယ်တွေကိုဖမ်းယူသွားပြီးသတ်ပစ်သားတွေကိုမြင်နေရတယ
်မြန်မာစိုက်တက်ကလူအခွင့်ရေးရှုတ်ဖတ်မှုတွေရှိနေပေမဲ့ဒေါ်အောင်ဆန်းစုကြည်အနေနဲ့နှုတ်ဆက်နေတဲ့ဘောမှာဆန္ဒပြသူတို့ဖြစ်သူကိုထွန်းစံကသူ့အမြင်ကိုအခုလိုပြောပါတယ
်မြန်မာနိုင်ငံလေရခတိကမှာသူတို့ media freedom of speech ဆိုတ
ာမြန်မာနိုင်ငံမှာလူလတ်ရေးရကြတဲ့ကသတင်းလူလတ်ခွင့်မရှိသူတို့ဆိုတာပြောဆိုမှုဆိုတာလုံးဝမရှိအ ောင်ဆန်းစုကြည်ဟာအခုဂျီနိုဆိုက်လုပ်နေတာမှာလဲသူလဲပြည်သူအစိုးရခေါင်းဆောင်တယောက်နေနဲ့သူ့မှာအများကြီးတာဝန်ရှိတယ
်ရခိုင်ပြည်မှာတနိုင်ကြော်ကြာကြာလာပြီဖြစ်တဲ့ရခိုင်တက်တော်အေအေနဲ့မြန်မာစိုက်တက်တော်တိုက်ပွဲတွေကြောင့်ကြေးရွာတွေမိချို့ခံခဲ့ရသလိုမှိုက်ပောက်ကွေးမှုတွေကြောင့်ဒဏ်ရာရသူတွေမတရားဖမ်းဆီးခံရပြီးသေဆုံးသူတွေရှိသလိုတချို့လည်းတရားရင်ဆိုင်နေကြရပြီးလူပေါင်း2000ကျော်လေးနေရာဆန့်ခွာနေကြရပါတယ
်ဆက်ပြီးတော့ချင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ် CNLD ပါတီကတော့သူတို့ရဲ့ပါတီမူဝါဒသဘောထားပါစာကြောင်းတချို့ကိုပြည်အောင်စုရွေးကောက်ပွဲကော်မရှင်ကစင်စာဖျက်တောက်လိုက်တာကြောင့်နိုင်ငံပိုင်းရေဒီယိုနဲ့ရုပ်မြင်သံကြားကနေဟောပြောထုတ်လွှင့်မှုအစီအစဉ်ကိုဟောပြောထုတ်လွှင့်တော့မှာမဟုတ်ဘူးလို့ပြောဆိုလိုက်ပါတယ်အကြောင်းစုံကိုတော့ကိုရောဘတ်ကစုစည်းထားပြီးနိုင်ကိုရင်ကတင်ဆက်ပေးထားပါတယ
်ချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ပါတီမူဝါဒသဘောထားတွေထဲကအဓိကရေးပါတဲ့စာသားတချို့ပယ်ဖျက်ခံလိုက်ရတဲ့အတွက်နိုင်ငံပိုင်ရေဒီယိုနဲ့ရုပ်မြင်သံကြားကနေဟောပြောထုတ်လွှင့်မှုအစီအစဉ်ကိုပြန်လည်ရုပ်သိမ်းတာလို့ CNLD ပါတီတွင်မူစလိုင်းကျောက်ဖစ်ထောင်ကပြောပါတယ
် CNLD တပ်သားအတွင်းမှာကျွန်တော်တို့ရုပ်မြင်သံကြားစီစဉ်မှာကျွန်တော်တို့ဟောပြောခြင်းမပြုလုပ်ပါဘူးဒါကနိုင်ငံရေးပါတီတွေနဲ့နိုင်ငံရေးသဘာဝတွေရဲ့လွတ်လပ်စွာကိုယ့်ရဲ့နိုင်ငံရေးမူဝါဒပြောဆိုခွင့်ကိုတို့ကသိသိထားတာဖြစ်လို့နိုင်ငံသားတွေရဲ့နိုင်ငံရေးပြည်ချက်တွေကိုလုံးဝလက်ကိုကျော်တာတွေတပန်းဖြစ်နေလို့ဒါကတော့ကျွန်တော်ခောက်ခတ်ပါ
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဖွဲ့ဟာ CNLD ပါတီမူဝါဒသဘောထားတွေထဲကစာပိုင်းခုနဲ့အပိုက်တက်နှစ်သုံးလေးတို့မှာဖော်ပြတဲ့စာသားတချို့ကိုပယ်ပြစ်လိုက်တာဖြစ်ပါတယ်။အဲ့ဒီစာပိုင်းတွေဟာချင်းသမျိုးသားလုံးသွက်မဖြစ်မနေကြိုးပမ်းဆောင်ရွက်ရမယ်ပါတီကနေအစည်းကကင်ဆယ်တဲ့မူဝါဒနဲ့သဘောထားတွေဖြစ်တယ်လို့စလိုင်းကျုပ်ဖိထောင်ကပြောပါတယ
်။ဒီကတော့ဇနကန်တပ်ဖွဲ့ရောပါတီတွေကရောကျွန်တော်ခိုင်ဆွဲထားတဲ့လူမျိုးကိုဆွဲခံတဲ့ဒီနေပေါ့နော်ဆွဲရတင်ကြရမှာအကြီးဆုံးတစ်ချက်ကတော့ဒါလူမျိုးကိုဆွဲခံတဲ့ဒီနေအဲ့ဒီမှာလည်းပဲပမာလေးပမာဆွဲခံပြီးတဲ့ခုရှိရမယ်ပေါ့နော်အဲ့ဒီဟာဆိုတော့တို့ကစင်တာဖြစ်လိုက်တယ်ပေါ့နော
်ဒါပြင်မြန်မာနိုင်ငံမှာဘီတွင်းစစ်ဖြစ်ရတဲ့အကြောင်းရင်းကိုဆန်းစစ်ရင်လူမျိုးကြီးဖြစ်တဲ့ပမာလူမျိုးတွေကလူနည်းစုတိုင်းသားလူမျိုးစုအပေါ်မှာ flow mode challenge နေတယ်လို့ခံစားနေကြတဲ့အတွက်ကြောင့်ဆိုတဲ့အပိုက်ကိုလည်းစင်စာဖြတ်တော့ခံရတယ်လို့လည်းသူကပြောပါတယ်ချင်းနိုင်ငံရေးပါတီ၃ပါတီတို့ပူးပေါင်းဖွဲ့စည်းထားတဲ့ချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ် CNLD ပါတီဟာလာမယ့်2020အထူးထူးရွေးကောက်ပွဲမှာချင်းပြည်နယ်ပြင်စကိုင်းတိုင်းမကွေးတိုင်းနဲ့ရခိုင်ပြည်နယ်တို့အပါအဝင်လွှတ်တော်မဲဆန္ဒနဲ့59နေရာမှာဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်
အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြားရမှာပါရှင
်။ရခိုင်ပြည်နယ်ရတိတောင်မြို့နယ်မှာအစိုးရတပ်နဲ့အေအေတို့အကြမ်းတိုက်ပွဲပြင်းထန်ခဲ့သလိုလူနေအိမ်တချို့မီးလောင်ပျက်စီးခဲ့ပြီးထောင်နဲ့ချီတဲ့ရွာသားတွေလည်းနေရာကနေစွန့်ခွာထွက်ပြေးနေရပါတယ်။ချင်းပြည်နယ်တောင်ပိုင်းပလဲဝမြို့နယ်ကကျေးရွာပေါင်း200ကျော်ဆံပြက်လက်မှုကြုံနေကြရတယ်လို့ချင်းစစ်ဘေးရှောင်ပြည်သူများအရေးပေါ်ကူညီရေးနဲ့ပြည်လဲထူထောင်ရေးကော်မတီ RRCCI ကထုတ်ပြန်ထားပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တော်ရရှင်ညပိုင်းအတွက်ပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။အခုတော့သတင်းအချင်းချုပ်ကိုကျွန်တော်ရန်တိုင်းကကြီးညာပေးသွားမှာဖြစ်ပါတယ်။အမေရိကန်ထက်လွှတ်တော်တရားရေးကော်မတီဖွဲ့ဝင်တွေဟာဒီနေ့မှာတော့အမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်တဲ့ဆိုတင်သွင်းခံရတဲ့တရားသူကြီးအေမီကိုနီဘဲရက်ကိုထောက်ခံတဲ့သူတွေကိုရောကန့်ကွက်တဲ့သူတွေကိုပါတပ်သိဖြစ်နဲ့ကြားနာတော်မှာဖြစ်ပါတယ်။တရားသူကြီးဘဲရက်ကိုအတည်ပြုခံထားရေးနောက်ဆုံးအဆင့်မဲခွဲဆုံးဖြတ်ဖို့ကိုအော်တိုဘာ22ရက်နေ့သတင်းပတ်မှာလုပ်ဖို့အတွက်ဒီမိုကရက်တွေကထက်လွှတ်တော်တရားရေးကော်မတီရဲ့စည်းကမ်းသတ်မှတ်ချက်တွေကိုတုံ့ပြန်တွန်းအားပေးမယ်လို့ခန့်မှန်းထားပါတယ်။ထိုင်းနိုင်ငံမှာအစိုးရနှုတ်ထွက်ပေးဖို့နဲ့စီးမင်းငံဘရင်စနစ်ကိုပြုပြင်ပြောင်းလဲမှုတွေလုပ်ဖို့ဆန္ဒပြတောင်းဆိုတာတွေအကြီးအကျယ်ဖြစ်ခဲ့ပြီးတဲ့နောက်ထိုင်းဝန်ကြီးချုပ်ကနိုင်ငံတော်အရေးပေါ်အခြေအနေကြေညာလိုက်ပါတယ်။ဆန္ဒပြတဲ့သူတွေတောင်းနဲ့ချီပြီးဘန်ကောက်မြို့ကအစိုးရရုံးရှိမှဗိုလ်ဒူးနေကဆန္ဒပြခဲ့ကြပြီးတဲ့နောက်ဝန်ကြီးချုပ်ပရာယတ်ချန်အိုချာကလက်မှတ်ထိုးပြီးတော့အရေးပေါ်အခြေအနေကြေညာတဲ့အမိန့်ကိုမနေ့ညနောက်ပိုင်းကကြေညာလိုက်တာပါ။လူငယ်တွေနဲ့ကျန်းမာရေးကောင်းတဲ့သူတွေအနေနဲ့ COVID-19 ကာကွယ်ဆေးကိုထိုးဖို့2022ခုနှစ်အကုန်ထိစောင့်ရနိုင်တယ်လို့ကမ္ဘာ့ဂျမားရေးဖွဲ့ချုပ်ကပြောလိုက်ပါတယ်။ဂျမားရေးအာဏာပိုင်တွေအနေနဲ့ဂျမားရေးဝန်ထမ်းတွေတရားဥပဒေစိုးမိုးရေးနဲ့ရေးပေါ်ဝန်ထမ်းတွေအပေါင်းဝန်ခြေတန်းကဥဆောင်ဆောင်ရွက်နေသူတွေနဲ့အိမ်နောက်တက်ကြီးပိုင်းတွေကိုဥစားပေးသွားနိုင်ွယ်ရှိတယ်လို့ WHO ရဲ့ဥဆောင်သိပ္ပံပညာရှင်စူမီယာဆွမ်မီနီတန်ကဒီနေ့မှပြောပါတယ်။ဂ ဒါသာရင်းနဲ့ညပိုင်းအတွက်စီစဉ်တွေကတော့ဒီလောက်ပါပဲ COVID-19 ရေးပေါ်အခြေအနေအရဗီဒီယိုမြန်မာပိုင်းစီစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်ဗီဒီယိုစီစဉ်တွေကိုနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်သရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.